ဘုရားရှင်ကိုဘာပြန်လျှောက်ထားလဲအဲ့ဒီနုခောပန္တိအညောကောပြမယဥပါဒကတရောအရှင်မြတ်စွာဘုရားတပည့်တော်တဲ့တန်လုံးမြင့်မြတ်နေတဲ့အလိုအကျွေးဥပါဒကတရားကများဘုရားရှင်ရဲ့အချင်းချင်းရှိနေလို့ဒီလိုလက်မခံတာဘာလဲမြတ်စွာဘုရားဆိုပြီးတော့လျှောက်ထားတယ်အဲ့ဒီလျှောက်ထားတဲ့အချိန်ကကြတော့မှမြတ်စွာဘုရားကကန္တဗမြတ်စွာဘုရားကဂတိကာရဥဒိင္ဒီရဲ့အကြောင်းကိုပြန်ဟောပြနော်အဋ္ဌိမဟာရာဇဝေကာလင်္ကနာမကမ္မဏိကမောတထဂတိကာရောနာမကုမ္မကာရောသောမေဥပဒ္ဒကောအေကုပ္ပဒကောမဟာရာဇတကာရောပြိပိမိညိဝေကာလင်္ကနာမကမ္မဏိကမောဝေကာလင်္ကအမိယတယောနိဂုံကြီးတိအဋ္ဌိရှိပေ၏တထထောဝေကာလင်္ကယောနိဂုံကြီး၌ ကတိကာရဏမကုံပါကာရောကတိကာရဥဒိင္ဒေကြီးတိအဋ္ဌိရှိပေ၏သောထောကတိကာရဥဒိင္ဒေတိမေငါဖျားဤဥပဒေကောအလိုအကျွေးဥပဒကတေကာတိတေကုပါယထကောအသံဆုံးအမြတ်ဆုံးဖြစ်တဲ့အလိုအကျွေးဥပဒေကတေကာတိဟောတိဖြစ်ပေ၏တကာရောပြိပိမင်းကြီးဝေကလင်္ကအမိယတဲ့ယောနိဂုံကြီးတခုရှိတယ်ထိုဝေကလင်္ကယောနိဂုံကြီးမံကတိကာရအမိယတဲ့ ဩဒိဋ္ဌာကြီးတူလည်းရှိသောဂတိကာရဩဒိဋ္ဌာကြီးကငါဖျားရှင်ရဲ့အန္တာဆုံးအမြတ်ဆုံးဖြစ်တဲ့အလုံးအကျွေးဥပါဒကတေကာကြီးတူဖြစ်တယ်။ဘာကြောင့်ကာရတယ်။ဘာကြောင့်အန္တာဆုံးအမြတ်ဆုံးဖြစ်ရတယ်။အကျုံးပြဖို့လိုလားနော်။ဒါကြောင့်ဖျားရှင်ကဆက်ဟောတယ်။ဒုံချံခောပဏမဟာရဇနမေကတဘောဘဂဝရဟန္တာမန္တမௌဒတိဝတိတိဗရဏမီယဝဒဝတ္တန္တိအထေဝအိညာထတ္တအထေသောမနတံ ဣဒံဂတိကာရတကုမကာရတအနတ္ထိသာနသဗ္ဗိတိမဟာရာဇမြတ်သောမိကြီးတုံ့ချံခောပဏတိယတန္တဟိတ်ကာရဟန္တမန္တမௌဒ္ဒရာကိုရှင်တမန္တမௌဒ္ဒကိုရှင်ဖြစ်တော်မူသောကတဗောဘဂဝါဘုန်းတော်ချုပ်ပါတခင်ကတဗ္ဗရှင်တော်မြတ်ဖျားသည့်မေငါဤဘာရတိယဘာရတိပြည်နဝဒဝတဝါဆိုဝါကပ္ပမိအကြောင်းတင်ပြလျှောက်ထားချက်ကို နအတိဝါသေတိတိလက္ခဏသောမမောဟုရေအညာထတံစိတ်ကျင့်လင်သောအခြင်းအမှတ်တော်ပါစိတ်မကျင့်လင်သောအခြင်းအဟုခေါ်ဆိုအပ်တဲ့တမျိုးတစ်ချက်တပါးအဖြစ်ဖြစ်ပေါ်ခြင်းသည်အထေဝါရှိသည်သာလင်သည်ဓမ္မနာတံစိညလုံးမသားရခြင်းသည်အထီးရှိသည်သာလင်သည်တိဒံထိုကဲ့သို့သောစိတ်မချမ်းသာမှုစိတ်ဖောက်ပြန်မှုသဘောတရားမျိုးသည်ဂတိကာရတံကုမ္မကာရတဂတိကာရဩရိန္ဒေကြီးရဲ့တန်တန်၌ နတ္ထိသကုလည်းမရှိနတ်စာဘုဒ္ဓတိနှောင်းလည်းဘယ်တော့မှရှိလိမ့်မည်မဟုတ်ပေ။ဂတိကာရဩရိန္ဒေကြီးဘာကြောင့်သာလုံးမြင့်မြတ်တဲ့အလုပ်ကျဥပါဒကတေကကြီးဖြစ်ရတဲ့ဆိုတဲ့အကြောင်းကိုကတ္တဗျာရှင်ကပြန်ဟောနေနော်။မင်္ဂရာတော်ကြီးမင်းကြီးပါ။ရဟန်းကုန်ရှင်တမန်တံဗုဒ္ဓကုန်ရှင်ဖြစ်တော်မူတဲ့ဘုန်းတော်ချောပတ်တဲ့ကတ္တဗျာရှင်တော်မြတ်ဖျားကိုငါကဗာရဏသီပြီးမှဝါဆိုဝါက ဲ့မှန်တန်နဲ့စိတ်ကြည်လင်နေတဲ့အချိန်မှာတပါစိတ်မကြည်လင်ခြင်းဆိုတဲ့အချိန်အတမျိုးစိတ်မချမ်းသာခြင်းဆိုတဲ့ဒေါမနတာတရားမျိုးသင်္ချာဖြစ်ပေါ်ခဲ့တယ်ဒါပေမဲ့ခဏိကာရဥဒိနေကြီးအတန်တမှာဒီလိုစိတ်ကြည်လင်သောအချိန်မှာတပါစိတ်မကြည်လင်ခြင်းဆိုတဲ့သဘောတရားမျိုးစိမ့်မချမ်းသာခြင်းဒေါမနတာဆိုတဲ့သဘောတရားမျိုးဒီကူလည်းမရှိဘူး။နောင်လည်းဘယ်တော့မှရှိနိုင်မည်မဟုတ်ဘူး။ဘယ်နဲ့တော့ဒီကကြီးဒီမကောင်းလား။သိကောင်းတယ်သိကောင်း။တော်ပါလေကိုအများဆုံးနှိမ့်စင်နေတာကဒီစိမ့်မချမ်းမြေဘူးလေ။အများဆုံးနှိမ့်စင်နေနော်။ဘာကြောင့်မရှိရကလေးဒီဘိုင်းလေးပေါ့နော်။ဂတိကာရောခမဟာရဇကုမကရောဗုဒ္ဓံတရဏံကတောတမန္တရဏံကတောတံဃံတရဏံကတောမဟာရဇမြတ်တော်တကရောကြီးကြီးမင်းကြီးမဟာရဇတကရောကြည့်ကြည့်မင်းကြီးဂတိကရောခောဂုံမကရောဂတိကရဥဒိန်တသည်ဘုဒ္ဓံမြတ်စွာဘုရားကိုတရဏံကိုယ်ပဲလီလျောင်းပေါ်ခွေခွာဟူ၍ကတော့ယုံကြည်သီးမှသိကပေ၏ဓမ္မံမေဖို့နိဗ္ဗာန်ဓမ္မံခန့်ဟုစရံထင်ပေါ်တရားတော်မြတ်ကိုတရဏံကိုယ်ပဲလီလျောင်းပေါ်ခွေခွာဟူ၍ကတော့ယုံကြည်သီးမှသိကပေ၏သင်္ကန်းရှိရောက်တဲ့ဗောရိယတိသင်္ကတော်မြတ်ဘုန်းကိုတဏ္ဏကိုယ်ခွဲကြည့်လျောင်းမောဟီကိုရဟူ၍ကတော့ယုံကြည်သီးမှသိကပေ၏ဂတိကာရဥဒိန်တေကြီးမန္တန်၌ စိတ်မချမ်းမြေဖို့ဒေါမနတတရားတွေထင်ရှားမရှိဘုံနဲ့ပတ်သက်လို့ဘုရားရှင်ကဆက်ဟောနေတယ်နော်။ဂတိကာရဩရိနေကြီးသည်ဘုရားယရဏကုတ်ကိုလီယောင်ပေါ်မှုကိုရအဖြစ်ကိုကရှိကနေတဲ့ဥပဒကတေကကြီးတူဖြစ်တယ်။တရားယရဏကုတ်ကိုလီယောင်ပေါ်မှုကိုရအဖြစ်ယုံကြည်သိမှတ်ရှိကနေတဲ့ဥပဒကတေကကြီးတူဖြစ်တယ်။သံဃာယရဏကုတ်ကိုလီလျံပေါ်မှုကိုရအဖြစ်နဲ့ယုံကြည်သိမှရှိတဲ့နေတဲ့ဥပဒကဒေကကြီးတူဖြစ်တယ်။ယရဏသုံးပါးရဲ့ပြင်ပမှာကိုယ်ကိုလီလျံပေါ်မှုကိုရအဖြစ်နဲ့ယုံကြည်သိမှရှိတဲ့နေတဲ့ဒေကကြီးဟုတ်လားမဟုတ်ဘူးအထုအမြန်ထက်တယ်နော်နောက်တစ်ခုအဲ့ဒီဂတိကရောခောမရသကုမကရောပန္နတိပါဒပတိဝိရတောအဋ္ဌိနန္ဒနာပတိဝိရတောကာမိတုမိစ္ဆာသရပတိဝိရတောမုသာဝါဒပတိဝိရတောသုရမေရိယမိစ္ဆာပမန္တဌာနပတိဝိရတောမဟာရဇာတကရောပိကြည့်မင်းကြီးဂတိကရောခောကုမကရောဂတိကရောဩဒိန်သေးသည်ပန္နတိပါဒသုသကုတ္တချင်းမှပတိဝိရတောရှောင်းခြင်းဤအဒိနာဒနာအရှင်ဒီကိုလို့ဖြစ်မပေးအပ်တဲ့သူတို့ဘာရဲ့စီစဉ်ဥစ္စာကိုယူခြင်းမှမတိဝိရတောရှောင်းခြင်းဤကာမိတုမိစ္ဆာသရကမ္မတို့နဲ့မှန်ရင်ဖောက်ပြန်တဲ့အကျင့်ကိုကျင့်ခြင်းမှမတိဝိရတောရှောင်းခြင်းဤမုသာဝါဒမုသာစကပြောကြားခြင်းမှမတိဝိရတောရှောင်းခြင်းဤသုရမေရိယမိစ္ဆာပမတ္ထဌာနာမူရင်မေလျောခြင်းအကြောင်းရင်းစစ်ဖြစ်သောဒိဤတယတုကိုမိဝဲဆက်တော်ခြင်းမှမတိဝိရတောရှောင်းခြင်းဤငါဘာတိလမြဲနော်တကယ်လည်းငါဘာတိလကိုမြဲအောင်ကြည့်နေတဲ့ပုဂ္ဂိုလ်များရှိကောင်းရှိပါလိမ့်မယ်ဘလောက်ခက်ခဲတယ်ဆိုတာသဘောပေါက်လိမ့်မယ်တကယ်လည်းအသက်နဲ့လင်းပြီးတော့မြဲအောင်ကြည့်မယ်လို့သုံးဖြတ်ချက်ကြပြီးချက်ပြီးတော့ကြည့်ကြည့်ပါငါဘာတိလမြဲရည်ဒီလူလောကမှာအမတန်ခက်ခဲတယ်နော်ဆုံးဖြတ်တဲ့ကကြည့်တူကဆက်ပြီးတော့ရှောက်ဖူးပါတယ်နော်တတိယဗျာတောင်ဝတရားတွေနဲ့အလုတ်ခွင်းမှနေရတဲ့အခါတခန်းတည်းဟန်တတိယစိတ်မကောင်းတဲ့အဖြစ်တည်းရှိတယ်ဘာဖြစ်တယ်လဲမှုသာပြောရတော့မယ်ဆိုတာလဲတည်နေတယ်ပြောနေပြီဆိုတာလဲတည်နေတယ်ပြောပြီးပြီဆိုတာလဲတည်နေတယ်ဗျာတတိယစိတ်မကောင်းမှုဟုတ်ဘယ်နဲ့လုံးဒီကကြီးတွေဟုတ်လားဟမ်တခန်းတည်းဟန်လုပ်ငန်းခွင်းမှအထင်မသင့်လို့ရှိရင်သုံးရင်သုံးပါဂတိကရဥဒိန်တကြီးဒီပုံစံမျိုးမဟုတ်ဘူးနော်သိကြည့်မျိုးပေါ့ကောင်းနော်နောက်တစ်ခုဂတိကာရောခမဟာရဇကုမကရောဗုဒ္ဓေအဝဇ္ဇပတာတိနာတမနာကတောတမေအဝဇ္ဇပတာတိနာတမနာကတောသံဃေအဝဇ္ဇပတာတိနာတမနာကတောအရိယကံတိဟိတိလေဟိတမနာကတောမဟာရဇတကရောကိကိမင်းကြီးဂတိကာရောခောကုမကရောဂတိကာရဥဒိန်တိဗုဒ္ဓေမြတ်စွာဘုရား၌ဟုတ်သည်ဖျားယရဏ၌အဝဇ္ဇပတ္တိနမတုမသောတဝိတိသောယုံကြည်ခြင်းတတ္တတရားနှင့်သမဏကတောပြည့်စုံ၏ဓမ္မေမဖုလိပတ္တမကဟုစရံထင်ဘောတရားတော်မြတ်၌အဝဇ္ဇပတ္တိနမတုမသောတဝိတိသောယုံကြည်ခြင်းတရားတရားနှင့်သမဏကတောပြည့်စုံ၏ဘန်ကြီးရှိအောင်ထင်ဘောရိယထေသံဃာတော်မြတ်အပေါင်း၌အဝဇ္ဇပတ္တိနမတုမသောတဝိတိသောယုံကြည်ခြင်းတတ္တတရားနှင့်သမဏကတောပြည့်စုံ၏အရိယဂန္တိဟိသီလေဟိဘုရားဆံစီပါရိယတော်ကောင်းတို့နှင့်တဲ့မြတ်တော်မူအပ်တဲ့အရိယဂန္တ၅ပါးသီလတို့နှင့်သမဏဂတောပြည့်စုံ၏သူရဲ့တရဏဂုံအစဉ်အတန်းဘယ်လောက်ရှိတယ်သူရဲ့၅ပါးသီလအစဉ်အတန်းကဘယ်အထိရှိနေတယ်ဆိုတာကိုထပ်ဖော်ပြတယ်နော်သူရဲ့တရဏဂုံကဘုရားယရဏအပေါ်နဲ့ယုံကြည်ချက်သည်အဝဇ္ဇပတာဒမတုံမလှုပ်ဘူးဆက်လှုပ်လို့မရတော့ဘူးသိခိုင်ရဲသွားပြီတရားယရဏနဲ့ကြီးညိုမှုကလည်းတုံလုံးမှုမရှိဘူးဆွတ်လုံးလို့မရဘူး။သံဃာယရဏနဲ့ကြီးညိုမှုကလည်းတုံလုံးမှုမရှိဘူးဆွတ်လုံးလို့မရဘူး။လူရဲ့၅ပါးသီလကလည်းဘုရားဆရာရှိတဲ့အရိယသရောကောင်းတို့နှစ်သက်မြတ်လို့အပ်တဲ့အရိယကံတ္တသီလဖြစ်တယ်။မဉ္ဇဉ်ဖုန်ဉဏ်ရဲ့စွန့်အင်ကြောင့်ခိုင်မြဲနေတဲ့သီလလို့ဒီလိုဆိုလိုပါတယ်နော်။ဒါတော့ဒီအဆင့်ကိုကြည့်လိုက်တော့သူကသူ့ရဲ့တရဏဂုံသီလဘုရားတရဏဂုံအဆင့်ရောက်နေပြီလောကီတရဏဂုံမဟုတ်တော့ဘူး။တို့ရဲ့၅ပါးသီလဟာလေလောကီသီလအဖြစ်မဟုတ်တော့ဘူးလောကုတ္တရာမဉ္ဇဉ်ဘုံဉဏ်တို့နဲ့တွဲနေတဲ့၅ပါးသီလအဖြစ်အတိကုသပြီလောကုတ္တရာတရဏဂုံနဲ့လောကုတ္တရာသီလခိုင်မြဲနေတဲ့သူတော်ကောင်းကြီးတူဖြစ်တယ်လို့ဒီလိုသတ်မှတ်ချက်ပေးပြီးဟောလိုက်နော်ကောင်းပြီနောက်ထပ်မြတ်စွာဘုရားကဟောလဲဂတိကာရောကမဟာရဇကုမကာရောဒုက္ခိနိခင်ကောဒုက္ခသမုဒိယိနိခင်ကောဒုက္ခနိရောဓိနိခင်ကော ဒုက္ခနိရောဓဂမိနိယပရိပဒာယအနိကင်ခောဘာဖြစ်လို့ဒီဒုက္ခယေနသုံးပါးနဲ့မတုံမလို့သက်ဝင်ယုံကြည်နေရတယ်လေဘုရားစားရှိတဲ့အရိယသရောကောင်းတို့နှစ်သက်မြတ်လို့အပ်တဲ့အရိယကန္တငါးပါးသီလတွေနဲ့ပြည့်စုံနေရတယ်လေဒီဘိတ်ကိုဆက်ပြီးအကြောင်းပြတယ်နော်မဟာရဇန်တကားရောပြည်ပြည်မြင့်ကြီးကတိကာရောကောကုမကာရောခတိကာရောဩရင်တေတိဒုက္ခိဒုက္ခသစ္စာနိုင်နေခင်ကယုံမတန်တရားမရှိသည်ဟောတိဖြစ်၏ဒုက္ခတမှုရိယဒုက္ခခေကြောင့်တမှုရိယသစ္စာတရား၌နေခင်ကယုံမတန်တရားမရှိသည်ဟောတိဖြစ်၏ဒုက္ခនិရောဓိဒုက္ခချုပ်ရနိရောဓသစ္စာတရား၌နေခင်ကယုံမတန်တရားမရှိသည်ဟောတိဖြစ်၏ဒုက္ခនិရောဓဂမိနိယပရိပဒါယဒုက္ခချုပ်ရနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်ဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရား၌နေခင်ခေါ်ယုံမတန်တရားမရှိသည်ဟောတိဖြစ်၏ဒုက္ခသစ္စာ၌ယုံမတန်တရားမရှိဘူးသမုဒိယသစ္စာ၌ယုံမတန်တရားမရှိဘူးនិရောဓသစ္စာတရား၌ယုံမတန်တရားမရှိဘူးမေဃသစ္စာတရားတွေနဲ့အယုံမတန်တရားမရှိဘူးနော်။ဘာဖြစ်လို့မရှိတယ်။ကိုယ်တိုင်မျက်မှောက်ထွန်းဖောက်ပြီးတော့သိနေတယ်။သို့လို့တွေ့တော့ယုံမနေတဲ့ဒီဝိသေကိစ္စတရားကိုဘောဓမတိမေညာကပယ်တတ်နိုင်တဲ့စွမ်းအားရှိပါတယ်။ဒါကြောင့်ဒီဂတိကာရဩဒိဋ္ဌိသိလိုက်ရင်သစ္စာလေးပါးကိုယုံမတန်တရားပြင်းရှင်းစွာဖြင့်ဉာဏ်နဲ့ကိုယ်တိုင်မျက်မှောက်ထွန်းဖောက်သိမြင်ပြီးဖြစ်တယ်လို့ဒီလိုခေါ်တယ်နော်သို့တော့သူရဲ့သစ္စာလေးပါးသိနေတဲ့အဆင့်ကဘယ်အဆင့်လောက်အထိရောက်တယ်လဲလို့နည်းနည်းလေးဂတိကာရဥဒိဋ္ဌိကြီးရဲ့အကြောင်းနဲ့ပတ်တယ်လို့ဒကာတော်ကြီးကြီးမင်းကြီးကလည်းသိချင်နေတဲ့ဆန္ဒရှိနေတယ်နော်ဒါကြောင့်ဂတိကာရဥဒိဋ္ဌိကြီးသစ္စာလေးပါးကိုထိုးထွင်းသိနေတဲ့အဆင့်ကဘယ်အဆင့်ဆိုတာကိုသိစေခြင်းလို့ဘုရားရှင်ကဆက်ခေါ်တယ်ကတိကာရောခောမဟာရဇဂုံမကာရောဧကပတိကောပြမဇာတိသီလဝကလျာဏဓမ္မောမဟာရဇတကာရောပြည်မြင့်ကြီးကတိကာရောခောဂုံဘကာရောကတိကာရောဩရိတတိဧကပတိကောတထသသဤပြမဇာတိမြတ်သောအကျင့်ကိုကျင့်လေရှိဝါမေတုံအကျင့်မှရှောင်ကျင့်လေရှိသီလဝကိုကျင့်သီလနှင့်ပြည့်စုံ၏ကလျာဏဓမ္မောကောင်းသောတရားဓမ္မနှင့်ပြည့်စုံ၏သီလဝကိုယ်ကျင့်သီလဆိုတာဒီနေရာမှာကတော့အထူးသဖြင့်ဆေဘသီလပြောပါတယ်နော်ဆေဘသီလပြောဆိုလို့တဲ့အကြောင်းဘုရားရှင်ကထပ်ပြီးဟောမှဖြစ်ပါတယ်ကလျာဏဓမ္မဆိုတာကတော့သီလကလွှဲနေတဲ့ကျန်နေတဲ့သမာဓိကျင့်စဉ်ပညာကျင့်စဉ်စခန်းအရဟတမေအရဟတဖို့တိုင်အောင်သောစခန်းကြီးအလုံးကိုကလျာဏဓမ္မလို့ခေါ်ပါတယ်မိဘကိုယုံသည်စွာပြုစုလုံခြုံခြင်းငါးပါးသီလကနေစပြီးတော့နော်မိဘကိုယုံသည်စွာပြုစုလုံခြုံခြင်းကနေစပြီးတော့မဲ့ညာဖုန်ညာစိုက်ပြီးတိုင်အောင်ကျင့်စဉ်အရရအလုံးကိုကလျာဏဓမ္မလို့ခေါ်ပါတယ်အဲဒီမဲ့ညာဖုန်ညာစိုက်ပြီးတိုင်အောင်သောအရိယသရဂုံးတို့ရသည်ရတဲ့ရှိသည်ရှိတဲ့ကျင့်သည်ကျင့်တဲ့ကျင့်ခြင်းလို့ခေါ်ဆိုအပ်တဲ့ကောင်းသောတရားဓမ္မကလျာဏဓမ္မတွေနဲ့လည်းပြည့်စုံတယ်ဆေဘာသီလနဲ့လည်းပြည့်စုံတယ်ဘာကြောင့်လဲအနာဂံသရဂုံးတို့ရဲ့ဓမ္မတာကတစ်ထပ်ပဲစားတယ်ညစာဘယ်တော့မှမစားတော့ဘူးမေတုံအကျင့်ကိုအမြဲတမ်းရှောင်ကျင်နေပြမဇာတိမြတ်သောအကျင့်နဲ့ကျင့်တယ်။သီလဝါဆေဘသီလနဲ့နိစ္စပြည့်စုံတယ်။ဘုဂဝန္တုဒီအနာဂတ်ဟုတ်ဤမဟုတ်ဤကိုမိမိကဘေးကအကက်ခတ်ခြင်းသူဟာဆေဘသီလကိုနိစ္စထဝရစောင့်သိမှုရှိမရှိမိမိဘက်ကပြန်ပြီးတော့အကက်ခတ်ပြီးပါနော်။ကောင်းသောတရားဓမ္မတွေနဲ့လည်းပြည့်စုံတယ်။နောက်တစ်ခုဂတိကာရောခောမဟာရဇဂုံမကာရောနိခိတပဏိနိဒိဋ္ဌမဏိသုဝနာအပိဒဇာတရူပရဇတောမဟာရဇတကတော်ကိမိမင်းကြီးဂတိကာရခောကုံဘကတော်ဂတိကာရဩရိတတိနိခိဋ္ဌမဏိသုဝနာသုဘေထအတ္တပရမရွှေရှိအပိဒဇာတရူပရဇတောကင်းသောရွှေငွေရှိဒီစကားကတော့ဇာတရူပသစ္စာပုဂ္ဂိုလ်စောင့်ထိန်ထားတယ်လို့ပြောတာပဲဆေဘသီလာတယ်နော်ဒါကြောင့်သူကဂတိကာရဩရိတကြီးကရွှေရင်ငွေရင်ကိုအလုံးစွန့်ပယ်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဗရမ ्या ရီကိုလည်းအလုံးစွန့်ပယ်ထားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ငွေကြီးပတ်ဆံဟူသဖြင့်လုံးဝကင်တွယ်မှုမရှိဘူးနော်။ဂတိကာရောခောမဟာရဇဂုံဘကာရောပါဏမူတလော။မဟာရဇဏကာရောပြည်ပြည်မင်းကြီးဂတိကာရောခောဂုံဘကာရောဂတိကာရောဩရင်တေတိပါဏမူတလောချထအပ်သောဇဘွေရှိ၏။ ထန်ထန်တဲ့ကြွေးရှိတယ်ဒီဘိန်းနဲ့ပတ်တယ်လို့ကတော့အထက်ကလည်းဖွင့်မထားတော့ဦးဇင်းတို့အတိအကျတော့မပြောနိုင်ဘူးတော်တော်ထန်ထန်တဲ့ကြွေးရှိတယ်ဆိုတော့ကစီးပွားရေးအတွက်ရောင်းဝယ်ဖောက်ကတဲ့လုပ်ငန်းမှန်သမျှကိုအလုံးရှောင်ကြည့်နေတဲ့သဘောလို့ယူဆရပါတယ်နော်ဒီတော့ဒီနေရာမှာခိတ္တခဏဂဏိကာရဩရိနဲ့အကြောင်းရန်နှပ်ပြီးတော့ဒီဂဏိကာရဩရိနဲ့ညီသိတဲ့သစ္စာလေးပါအဆင့်ကအနာဂမ်မြင့်ညာဘုံညာနဲ့ရှင်တွဲနေတယ်အနာဂါမိမဉ္ဇဏ်ဘုံဉ္ဇဏ်ဖြင့်ဖွင့်ဖို့သိထားတဲ့တစ္ဆာလေးပါအရှင်ရောက်ရှိသွားပြီ။ရောက်ရှိတော့မိမိတို့လည်းဒီဂဏိကာရဩရိန္ဒေကြီးလိုတစ္ဆာလေးပါကိုဖွင့်ဖို့သိချင်တယ်ဆိုရင်ဘယ်လိုကျင့်ရမလဲ။ဒီဘိန်းကကဏ္ဍတည်းအဒီညမှာပြောဖို့လိုတယ်နော်။နောက်တစ်ခုဒီညမှာဂဏိကာရဩရိန္ဒေကြီးအကြောင်းနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ခုနကမင်းကဟောခဲ့တဲ့ဥပဒကအကြောင်းနဲ့ပတ်သက်လို့လည်းနည်းနည်းလေးဒီညမှာထပ်ပြီးပြောခြင်းတယ်။ဒီဂဏိကာရဩရိန္ဒေကြီးကဘယ်လိုဥပဒကဒေယကဖြစ်တယ်ဆိုတဲ့အပိုင်းပေါ့နော်။ဒီချိန်မှာဦးဇင်းတို့မဟာနာမင်းသားကြီးကမြတ်စွာဘုရားကိုလျှောက်ထားခဲ့အဖို့ပါတယ်နော်အဲ့ဒီလျှောက်သူဘယ်ပြောင်းလာတော့အတိုင်းရှိပမာဏဖြင့်ဥပဒကလို့ခေါ်ပါကလေးဆက်တဲ့မိဂုံတွေလည်းပါပါတယ်နောက်သူမင်းကြီးတဲ့မိဂုံကတော့ခုဂဏိကာရဦးဇင်းတဲ့ကြီးလို့လည်းအထွတ်သက်ဖြင့်ဆက်ဆံနေတဲ့မိဂုံမျိုးပဲဒီဒဝတပဏ္ဏဗန္တိဥပဒကောအတ္တဟိတယပရိပန္နဟောတိနောပရဟိတယမြတ်စွာဘုရားဥပဒကဒေယကတိအဘယ်မြတ်လာသောအတိုင်းရှိပမာဏဖြင့်မိမိအကျိုးအတွက်သာကျင့်ပြီသူတို့ဘာအကျိုးအတွက်မကျင့်ပါသလဲဒီမိကုံကတခုသိဒ္ဓဝတ္ထပဏ္ဏဗန္တိဥပဒကောအတ္တဟိတယအစပရိပန္နဟောတိပရဟိတယသာဥပဒကဒေယကတိဘယ်မြတ်လာသောအတိုင်းသာပမာဏဖြင့်မိမိအကျိုးသူတို့ဘာအကျိုးနှစ်မျိုးလုံးကိုကျင့်တဲ့ပုဂ္ဂိုလ်ဖြစ်ပါသလဲဒီမိကုံနှစ်ခုကိုဆက်မိထားတယ်နော်အဲ့ဒီမိကုံနေပတ်တယ်လို့ဘုရားရှင်ကပထမမိကုံကိုဘယ်လိုဖြေလဲညတခမနမဥပဒကောအတနာဝတ္တတမ္မနဟောတိနောပရံတ္တတမ္မရာယသမတပေတိအတနာဝသီလတမ္မနဟောတိနောပရံသီလတမ္မရာယသမတပေတိအတနာဝသာကတမ္မနဟောတိနောပရံသာကတမ္မရာယသမတပေတိအတနာဝဘိက္ခုနတတနာကမဟောတိနောပရံဘိက္ခုနတတနေသမတပေတိအတနာဝတ္တမံသတုကမဟောတိနောပရံတ္တမသဝနိသမတပေတိအတဏဝသုဒ္ဓနာဓမ္မနံဒရဏဇတိကောဟောတိနောပရံဓမ္မဒရဏယသမတပေတိအတဏဝသုဒ္ဓနာဓမ္မနံအထုပပရိခိတဟောတိနောပရံအထုပပရိခာယသမတပေတိအတဏဝအထာမိညာယဓမ္မမိညာယဓမ္မလူဓမ္မပရိပန္နောဟောတိနောပရံဓမ္မလူဓမ္မပရိပန္နယသမတပေတိအိန္ဒဝတခောမဟာနာမဥပဒကောအတ္တဟိတယပရိပန္နောဟောတိနောပရဟိတယပထမအမေခွန်းကိုဘုရားရှင်အင်္ဂါရှိချင်တဲ့အဖြေထားတယ်နော်မဟာနာမတက္ကရမနဥပဒကောဥပဒကဒယကတိယတောအခြင်းအကြောင်းကြောင့်အတဏဝမိမိကိုယ်တိုင်းသာလျှင်တတ္တသမ္မနောယုံကြည်ချက်တရားတရားဖြင့်ပြည့်စုံသည်ဟောသည့်ဖြစ်ပရံသူတဘကိုတတ္တသမ္မတယယုံကြည်ချက်တရားတရားဖြင့်ပြည့်စုံလာအောင်သောသမတပေတိမဆောက်သည်စေနံပါတ်1အင်္ဂါပဲမိမိကိုယ်တိုင်းကတော့ယရဏသုံးဌာန်ကံကံအကျိုးတရားသတ်သည်တို့အပေါ်၌ယုံကြည်တဲ့တရားတရားအပြည့်အဝရှိဘုရားရှင်အပေါ်ဘုရားရှင်ကလည်းဒီလိုယုံကြည်ကြတဲ့တရားအပြည့်အဝဖြစ်ပေါ်လာအောင်တော့တိုက်တွန်းမှုဆောက်တည်စေမှုမရှိဘူး။အဲ့ဒါချက်နော်။မိမိအကျိုးသာကျင့်ပြီးဘုရားအကျိုးကိုမကျင့်တဲ့ပုဂ္ဂိုလ်နံပါတ်1အင်္ဂါအတဏဝမိမိကိုယ်တိုင်းသာလျှင်သီလသမ္မာသောကိုရှိသီလနှင့်ပြည့်စုံသည်ဟောတည်ဖြစ်၏။ပရံသူတော်ကသီလသမ္မာတာယကိုရှိသီလနှင့်ပြည့်စုံစေခြင်းကတော့သမာဓိပိတိမဆောက်တည်စေ။မိမိကိုယ်တိုင်းကတော့ကိုရှိသီလနဲ့ပြည့်စုံတယ်။ဒါပေမဲ့သူတို့ဘုကိုကျင့်သီလနဲ့ပြည့်စုံအောင်တိုက်တွန်းမှုဆောင်ကြည့်စေဖို့မရှိဘူး။ဒါကတစ်ချက်နော်။နံပါတ်2။နံပါတ်3ကြတော့ဗာလဲ။အတဏဝမိမိကိုရင်းသားဖြင့်သာကသမ္မနောပိကဆွင့်ချက်ဖြင့်သာကတရားဖြင့်ပြည့်စုံသည်ဟောတိဖြစ်၏။ပရံသူတစ်ပါးကိုသာကသမ္မတယပိကဆွင့်ချက်ဖြင့်သာကတရားဖြင့်ပြည့်စုံလာအောင်သောသမ္မာတပိတိမဆောက်တည်စေ။မိမိကိုရင်းကတော့ပိကဆွင့်ချက်ဖြင့်သာကတရားဖြင့်ပြည့်စုံတယ်ဘုရားတိကောတော့ဘိက္ခာစံပြတ်မှုသက္ကတရားဖြင့်ပြည့်စုံအောင်တိုက်တွန်းမှုဆောက်တည်စေမှုမရှိဘူးခုလူနေယူလိုက်တာမဟုတ်ဘူးဘာဖြစ်လို့သူများတော်တော်ပြီးတိုက်တွန်းနေရတာလဲဟောတချို့ကဒီလိုပြောတယ်နော်ဘုရားကောင်းလို့ရဲ့သဘောကတော့ဒီလိုမရှိကြဘူးမိမိကိုယ်တိုင်နဲ့လှူတယ်မိမိလှူတဲ့နေလို့ဘုရားတိကောလည်းလှူစေခြင်းတယ်ဘာဖြစ်လို့လဲဒါနရဲ့အကျိုးကံကံရဲ့အကျိုးကိုသူကတော်တော်လေးသဘောပေါက်တယ်နော်မိမိအကျိုးရှိတယ်လို့နောက်တစ်ချိန်မှမိမိရဲ့မိဘဆွေကောင်းတွေနိစ္စရပတ်ဝန်းကျင်နဲ့အကျိုးရှိနေခြင်းနဲ့ဆန္ဒရှိကြပါတယ်နော် ကဲနောက်တစ်ခုနံပါတ်ဘယ်လောက်လဲနံပါတ်၄နော်အတဏမမိမိကိုယ်တိုင်သာဖြင့်ဘိက္ခုနံယဟတောကိုတတရကောမောဖုံညောလောတိဟောတိဖြစ်ပရံသူရောဘကိုဘိက္ခုနံယဟတောကိုတတနေဖုံညောခြင်းနဲ့နောသမတပိတိမဆောက်သည်စေမိမိကိုယ်တိုင်ကတော့ယဟတောတွေကိုဖုံညောခြင်းနဲ့ဆန္ဒတက်ရှိတယ်ဖုံညောဖုံညောတယ်သူတို့ဘာတွေကိုတော့ယဟန်သံဃာတွေကိုဖုံညောစေလို့တဲ့စိတ်ထားမရှိဘူးဖုံညောကိုရအတွက်နဲ့တိုက်တွန်းမှုမပြုဘူးနော်နော်နဗ္ဗင်္ဂကအတဏဝံမိမိကိုယ်တိုင်သာဖြင့်သတ္တမသရောကောင်းတရားကိုသတ္တကမောကျမ်းနာလို့သည်ဟောတိဖြစ်၏ပရံသူတော်ကောသတ္တမသဝေနိသရောကောင်းတရားကိုကျမ်းနာခြင်း၌နောသမတပိဋိမဆောက်သည်စေမိမိကိုယ်တိုင်သာသရောကောင်းတရားကိုနာကြတယ်ကျမ်းနာလို့တဲ့စိတ်ထားလည်းရှိတယ်နားလည်းနာကြတယ်ဒါပေမဲ့သူတော်မင်းကြီးကိုတရားနာဖို့ရအတွက်တော့မတိုက်တွန်းဘူးသူတော်ကတရားနာဖို့တိုက်တွန်းရတာတကယ်ကြီးလွယ်မထင်လားဟင်တိတ်မလွယ်ဘူးနော်တရားနာဖို့လည်းတိတ်တုံးရတာမလွယ်ဘူးတရားအထုတ်ဖို့တိတ်တုံးရတာလည်းမလွယ်ဘူးအင်းပြန်ရင်လာပြီဆိုရင်မပြန်ပါနဲ့လို့တိတ်တုံးရတာလည်းလွယ်လားမလွယ်ဘူးပဲဟုတ်တယ်မဟုတ်လားတိတ်မလွယ်ဘူးတိတ်မလွယ်ဘူးနော်နောက်တစ်ခုနံပါတ်6လားနော်အတဏဝတုတဏံဓမ္မနံတရဏသတိကိုဟောတိနောပရံဓမ္မတရဏယသမတပိတိအတဏဝမိမိကိုယ်တိုင်းသာဖြင့်သုတ္တနာဓမ္မနာကြားနောက်ပြီးတဲ့တရားတို့ကိုသရဏဇတိကိုဆုံးဖြတ်တတ်တဲ့သဘောရှိပြီးဟောဒီဖြစ်ပရံသူရဘကိုဓမ္မတရဏယတရားကိုဆုံးခြင်းခံတော့ဓမ္မတပိတိမတိုက်တွန်းမိမိကိုယ်ရင်ကတော့နာကြားပြီးတဲ့တရားတွေကိုနှုတ်ကုံဆောင်ထားတယ်ဒါပေမဲ့သူရဘတို့ကသူရဘတို့ကဒီလိုတရားတွေကိုနှုတ်ကုံဆောင်ဖို့ရန်အတွက်တော့မိမိကမတိုက်တွန်းဘူးနော်ဒီချက်နောက်တစ်ခုအတဏဝတုတဏံဓမ္မနာအထုပပရိခိတဟောတိနောပရံအထုပပရိခာယသမတပိတိအတဏဝမိမိကိုယ်တိုင်သာဖြင့်သုတဏံဓမ္မနာနာကြပြီတဲ့တရားတို့ကိုအထုပပရိခိတအကြောင်းအကျိုးရှိမရှိအကြောင်းဟုတ်၏မဟုတ်၏ကိုစုစံဆင်းခြင်းလက်ရှိသည်ဟောတိဖြစ်၏ပရံသူတို့ဘောကိုအထုပပရိခာယအကျိုးရှိမရှိအကြောင်းဟုတ်၏မဟုတ်၏ကိုသုဇံဆင်းခြင်းလေးရှိသည်သုဇံဆင်းခြင်းမို့ရနောသမတပိတိမတိုက်တွန်းမိမိကိုယ်တိုင်ကတော့နိုင်ကြပြီတဲ့တရားတွေကိုအကျိုးရှိမရှိအကြောင်းဟုတ်၏မဟုတ်၏သုဇံဆင်းခြင်းလေးဒီလိုဘာတွေကတော့ဒီလိုသုဇံဆင်းခြင်းမို့ရအတွက်မတိုက်တွန်းဘူးမဆောက်တည်သေးဘူးတရားတစ်ခုနားတယ်နားပြီလို့ရှိရင်ဒီတရားလေးအကျိုးရှိမရှိသုဇံဆင်းခြင်းမို့လို့ရအကြောင်းဟုတ်၏မဟုတ်၏လဲစူးစမ်းဆင်းခြင်းမို့မလိုဘူးလားလိုအပ်တယ်အဋ္ဌအနတ္ထကရဏာကရဏတဲ့နော်အထက်ကရကဒီလိုဖွင့်တာလေအကျိုးရှိ၏မရှိ၏စူးစမ်းဆင်းခြင်းတတ်ဖို့လိုတယ်အကြောင်းဟုတ်၏မဟုတ်၏စူးစမ်းဆင်းခြင်းတတ်ဖို့လိုတယ်အဲဒီလိုစူးစမ်းဆင်းခြင်းတတ်ပါမှဒီကအကြောင်းတရားမှန်တယ်ဒီကအကြောင်းတရားမဟုတ်ဘူးလို့သိကြရင်မမှန်တဲ့အကြောင်းတရားကိုရှင်းဖရမယ်မှန်ကန်တဲ့အကြောင်းတရားကိုကျင့်ရမယ်မှန်ကန်တဲ့အကြောင်းတရားကိုကျင့်လိုက်မှမှန်ကန်တဲ့အကျိုးရှိတရားပေါ်လာမယ်။မမှန်တဲ့အကြောင်းတရားတွေကိုသွားပြီးဖြစ်ကျင်ကြရင်မမှန်တဲ့အကျိုးတရားတွေပေါ်လာနိုင်တယ်။ဒါကြောင့်တရားတစ်ခုနာပြီဆိုလို့ရှိရင်ဒီတရားနဲ့ပတ်သက်လို့သုစံဆင်ခြင်တတ်တဲ့ဉာဏ်ရှိဖို့တော့မလိုဘူးလား။လိုအပ်တယ်။ဒီလိုဆိုရင်အရှင်ဖေဟာအကျိုးရှိမရှိအကြောင်းဟုတ်၏မဟုတ်၏မှန်၏မမှန်၏ဘယ်ပေးတဲ့တိုင်းမလဲ။မေးစရာရှိတယ်။တခါတော့မေးခဲ့ပြီ။ဟုတ်တယ်ဟုတ်လား။အကောင်းဆုံးပေရန်ကြီးတွေကသာသနာတော်မှာ၄ခုရှိပါတယ်နော်နံပါတ်၁ပေရန်ကတော့သုတ်တခေါ်ပါတယ်ဘာကိုသုတ်တခေါ်လဲလို့မင်းရောပိဋကသုံးပုံဘုရားဟောဒေသနာတော်အလုံးကိုသုတ်တလို့ခေါ်တယ်ဘုရားဟောဒေသနာတော်ဒီရမှာတချို့တောင်ကအရှင်သန္တိမုဒ္ဒရာတော့အရှင်မမုဒ္ဒရာတော့အရှင်မသီစီတော့အဆက်ရှိတယ်ထိုတို့မတိကြီးမတိကျော်တို့ဟောတဲ့သုတ်တနေလဲပါပါတယ်အဲ့ဒီသုတ်တနေကလည်းဘုရားဟောဒေသနာတော်နဲ့ထပ်တူညီမျှတူညီနေခဲ့ရင်လေဘုရားဟောပါဠိတော်အဖြစ်အသိမှပြုအပ်ပါれနောက်တစ်ခုကတော့ဘုရားရှင်ကိုရရင်ကအတီးပြုတ်ပြီးတော့သာဓုခေါ်ထားခဲ့ရင်လဲဒါဘုရားဟောပဲအောက်အရာရှိတွေကရေးသားထားတဲ့ရေးသားချက်ကိုအထက်အရာရှိသင်ပြလိုက်တဲ့အခါအထက်အရာရှိကနေသဘောတူလို့လက်မှတ်ထိုးလိုက်ရင်ဒီလုံငန်းရပ်ပြီးအထက်အရာရှိရဲ့ဆောင်ရွက်ချက်ဖြစ်သွားတယ်အဲဒီပုံစံအတိုင်းပဲသာဝကဟောတဲ့တရားဖြစ်ခြင်းနဲ့ဖြစ်ပါစေထိုတရားကိုဘုရားရှင်ကသာဓုခေါ်တော်မူလိုက်ပြီဆိုရင်ဒါအတိပြုပြီးတော့လက်မှတ်ထိုးလိုက်တာဘုရားဟောအဖြစ်နဲ့ပဲအတိမှတ်ပြုရတယ်။အဲ့ဒီသုတ်တန်ခေါ်တဲ့ဘုရားဟောဒေသနာတော်တွေရှိပါတယ်ပါဠိတော်ကြီးနော်။ဒီပါဠိတော်ကြီးတွေကဘာကြောင့်သုတ်တလို့ခေါ်တယ်လဲ။သုတ်တရဲ့အတိပယ်တွေကိုအမျိုးမျိုးရှင်းထားပါတယ်။အဲ့ဒီထက်ကနည်းနည်းလေးနားလည်လွယ်တဲ့အတိပယ်တစ်ခုကတော့ လောသမားများသို့မဟုတ်လက်သမားများသင်ကိုယူတဲ့အပိုင်းမှာဒမင်းကျိုးခေါ်တဲ့ကျိုးလေးတစ်ချက်အသုံးပြုကြတယ်ကျိုးလေးတစ်ခုကမဲဟိုးနဲ့တုပ်ပေါ့နော်အမဲစိမဲပဲဖြစ်ဖြစ်မဲဟိုးပဲဖြစ်ဖြစ်တုပ်လိုက်တုပ်ပြီးတဲ့အချိန်ကဟိုတင်းတုံးကိုကအလုံးရှိတဲ့ပုံစံကိုလုံးချင်းနဲ့အတိုင်းဟိုဘက်ထိပ်ဒီဘက်ထိပ်ကျိုးလေးကိုဆွဲလိုက်ဆွဲပြီးတဲ့အခါဒီကျိုးလေးကိုမြှောက်ပြီးတော့ဆွဲချလိုက်ရင်မြင်းကြောင်လေးထင်သွားတယ်အဲ့ဒီတမင်းကျိုးလို့ခေါ်ပါတယ်ဒီမြင်းကျိုးသည်မိမိတို့က၄ပတ်လဲကြိုက်ရင်၄ပတ်လဲ၂ပတ်လဲကြိုက်လဲ၂ပတ်လဲ၆နှစ်ကြိုက်လဲ၆နှစ်၃နှစ်ကြိုက်လဲ၃နှစ်ပေါ့မြင်းကျိုးလေးတက်ပြီးတော့ဒီလောက်ကိုဆွဲချလိုက်ရင်အလိုရှိတဲ့တုံပုံစံဖွဲ့မလာဘူးလားဖွဲ့လိုက်အဲ့ဒီပုံစံအတိုင်းပဲဘုရားဟောနေတဲ့ဒေသနာတော်တွေကိုသုတ်တလို့ခေါ်ပါတယ်နိဗ္ဗာန်ကိုဒီလမ်းကတော့ရတယ်ဆိုပြီးတော့ငင်းချပြနေတဲ့ငင်းချပြနေတဲ့တရားတော်တွေဖြစ်ချင်းကြောင့်တမင်းကျိုးနဲ့တူလို့ဘုရားဟောဒေသနာတော်တွေကိုလည်းသုတ်တလို့ခေါ်တယ်ပြီးတော့ဘုရားရှင်ဟောကြားနေတဲ့ပြိက္ခာသုံးပုံမှာလာရှိတဲ့တရားတော်တွေကနိဗ္ဗာန်ကိုဒီလမ်းကတော့ရတယ်လို့ငင်းချပြတဲ့တရားတွေဖြစ်ချင်းကြောင့်အလုံးသုတ်တအမြင်ရရှိပါတယ်အဲ့ဒီသုတ်တအမိယရှိတဲ့ပေရန်ကြီးတွေကအကောင်းဆုံးပေရန်ပဲဒီပေရန်နဲ့တိုက်ကြည့်ရတယ်မာဤမန်ဤဟုတ်ဤမဟုတ်ဤအကျိုးရှိဤမရှိဤအကျောင်းဟုတ်ဤမဟုတ်ဤဒီမိကောင်းလေးတွေကိုဒီပေရန်နဲ့ဆက်ပြီးတိုက်ရပါတယ်အဲ့ဒီလိုတိုက်နိုင်မယ်ဆိုလို့ရှိရင်တော့မိမိတို့အတွက်အကျိုးမရှိတာကိုဖယ်နိုင်တယ်တနည်းအားဖြင့်တော့ဘာကြီးတော့လည်းမငြင်းရင်ဖယ်နိုင်တယ်ဘာကြီးတော့လည်းညင်ညွတ်နေလို့ရှိရင်လိုက်တော့ပြုကျင့်ရမယ်ဒီသဘောပဲနော်ဒုနီယာအကောင်းဆုံးပေရန်ကတော့သုတ္တနုလောမလို့ခေါ်ဆိုအပ်တဲ့သင်္ဂယနာမထေရရဲ့ဖြတ်ထုံးနေဖြစ်ကြပါတယ်အဲ့တော့ဒီသင်္ဂယနာမထေရရဲ့ဖြတ်ထုံးနေကလည်းဥစဉ်တို့သာသနာတော်မှာအလွန်အရေးကြီးတဲ့တန်ဖိုးရှိတဲ့ဖြတ်ထုံးနေဖြစ်ပါတယ်ဒီတော့နမူနာလေးတစ်ခုဆိုလို့ရှိရင်တော့ဥစဉ်တို့ဘယ်မျိုးမျိုးစဘာအမျိုးမျိုးဖြောရင်ဖြောပြီးတော့မတော့ဖို့မြတ်စွာဘုရားပြညာထားတယ်တခါဗိဒိယမုဒ္ဒရဖက်သက်တိမီစီငပြောနှမျိုးကြာပြတ်တို့ရှင်မျိုးအဖျော်ကြီးဆိုပြီးတော့အနုလောမဖျော်ကြီးဆိုပြီးမြတ်စွာဘုရားရှင်မျိုးခွင့်ပြုထားအဲ့ဒီခွင့်ပြုချက်ဒီထဲမှာသုဒ္ဓနုလောမအမိရနေတဲ့သင်္ဂနာမထေရရဲ့ဖြတ်ထုံးလေးကဘယ်လိုပေါ်လာသလဲဥစ္စေမဟာပရိသတ်၄ပါးနဲ့ဝိနည်းမဟာပရိသတ်၄ပါးသုဒ္ဓမဟာပရိသတ်၄ပါးဆိုပြီးမဟာပရိသတ်လေးတရားတွေရှိတဲ့အနေကဝိနည်းမဟာပရိသတ်၄ပါးကဝိနည်းအရာမှာတိုင်းတန်ရမယ်စီမင်းဥပရိသအကြီးကြီးဖြစ်တယ်မအဋ္ဌာနဲ့စီလျောရင်မအဋ္ဌဘက်ကိုတွင်းရတယ်အဋ္ဌာနဲ့စီလျောရင်အဋ္ဌဘက်ကိုတွင်းယူရတယ်အဲဒီလိုတွင်းယူရတဲ့ဒုံရှိခြင်းကြောင့်သင်္ဂနာမထေရုတ်ကဘယ်လိုဖြတ်ထုံးချပေးလဲဘူသည်ဖယုံသည်အုံသည်ခံသည်အိမ်ပိနဲ့တောင်ပိနဲ့တခွားငါပြုတ်တခွားငါကြောင်တခွားငါစစ်ပေါင်းလိုက်တော့တီကြီးကိုမျိုးပေါ့အဲ့ဒီလင်းကြီးကမျိုးဒီစဘာမျိုးမျိုးပဲမျိုးမျိုးနဲ့စီလျော်တဲ့အဲ့အတွက်ဖြောင်းဖြောင်းပြီးမတော့ကောင်းတဲ့အထက်ပါတဲ့မအပ်တဲ့ဘက်ကိုသွင်းလိုက်ရန်နေတဲ့အဲ့ဒီလင်းကြီးကမျိုးကလွှဲနေတဲ့ကြံတဲ့တိတိဝလာမှန်လည်းမြောက်ဆိုတော့ခွင့်ပြုထားတဲ့အနုလောမဖြောင်းကြီးအဖြစ်ခွင့်ပြုထားတဲ့တိတိဖြောင်းကြီးရှင်မျိုးနဲ့သဘောချင်းတူနေတဲ့အဲ့အတွက်အပ်တဲ့ဘက်သွင်းလိုက်အဲ့ဒီပုံစံပေါ့ဒါသင်္ကန်းတော်မထေရုရဲ့ဖြတ်ထုံးမှာဒါသုတ္တနုလောမလို့ခေါ်ပါတယ်အဲ့ဒီသုတ်တန်နုလောမအမြင်ရနေတဲ့ဒီဖြတ်ထုံးရှင်ကဒုတိယအထပေရံပဲအဲ့ဒီပေရံကဘုရားဟောနေတာတော့ ਨੇ ညီညွတ်ခင်ရဲ့လက်ခံခိုင်းတယ်မညီညွတ်ခင်ရဲ့လည်းပဲခွင့်ရှိတယ်ပဲခွင့်ပေးထားတယ်နောက်နံပါတ်3ပေရံကတော့အာသရိယဝါဒဖြစ်ပါတယ်အာသရိယဝါဒဆိုတာကတော့သံဃာနာမထေအဆက်ဆက်တို့ဆောင်ရင်းခဲ့တဲ့ဝါဒတစ်ခုဖြစ်တယ်ဘယ်လိုဆောင်ရင်းခဲ့တယ်လို့မင်းတို့ဥစ္စတို့ဘုရားရှင်လက်ထက်ကဘုရားရှင်ဟောကြားတော်မူတဲ့ဒီအနေနာတော်တစ်ခုပေါ်လာပြီဒီနေနာတော်ကိုကျွမ်းကျင်လိမ္မာတော်မူတဲ့မထေရကြီးမထေရကျော်တွေလည်းရှိကြသလိုနေနာတော်ရဲ့ဇူလုံးကြီးအဲ့တဲ့ဒီဘက်ကိုနားမလဲတဲ့မထေရငယ်တွေလည်းရှိကြပါတယ်နားမလဲတဲ့မထေရငယ်တွေကနားလဲတဲ့မထေရကြီးတွေတန်းချင်းကပြီးတော့လည်းမင်းများဖျောက်ထားကြဘုရားရှင်ထံသို့လည်းတက်ရိုက်သွားပြီးတော့မင်းများဖျောက်ထားလို့ကဖျောက်ထားကြထိုချိန်ကမှဘုရားရှင်ကိုတော်ရင်ကပြန်ပြီးဖြေရှင်းထားတယ်ရှင်ချင်းချက်တွေလည်းရှိတယ်။ဘုရားရှင်ရဲ့မျက်မှောက်မှာယဟနာအဖြစ်တို့အထူးသဖြင့်အရိယာတော်ကောင်းအဖြစ်တို့ရောက်ရှိသွားတော်မူကြတယ်မထေရကြီးမထေရကျော်ဒီကလည်းဘုရားရှင်ရဲ့အလိုတော်အတိုင်းပြန်ပြီးတော့ရှင်းလင်းတင်ပြထားတဲ့အပိုင်းတွေလည်းရှိကြတယ်။အဲဒီရှင်းလင်းကြီးများကိုပပိဏကဒေသနာဆိုတဲ့အမည်နဲ့ဘုရားရှင်လက်ထက်ကသင်္ချာရှိခဲ့ပါတယ်ဒီရှင်းလင်းကြီးတွေနော်။ ဒီရှင်နန်းကြီးတွေကဘဂဝိနိကဒေသနာအမည်နဲ့ဘုရားရှင်လက်ထက်ကလည်းနှုတ်ကိုဆောင်ထားခဲ့ကြပါတယ်အဲ့ဒီဘဂဝိနိကဒေသနာအမည်ရနေတဲ့ဒီရှင်နန်းကြီးတွေကိုသင်္ကန်းတန်တင်ပွဲရောက်လာတဲ့အချိန်ခါမှာပါဠိတော်များကိုသင်္ကန်းတန်တင်ပြီးတဲ့နောက်သင်္ကန်းတန်မထေရုတ်ကဆက်လက်ပြီးတော့သင်္ကန်းတန်တင်ထားတော်မူခဲ့ကြပါတယ်အဲ့ဒီဘဂိနကဒေသနာတွေကနောက်ပိုင်းအရှင်မမေနမထေရကဒီဟိုကျွန်းကြွတဲ့အချိန်ခါမှာဒီဟိုကျွန်းကိုယူဆောင်သွားတော်မူခဲ့ပါတယ်ဒီဟိုကျွန်းရောက်တဲ့အချိန်ကသာသနာလက်ပြပြီးလိုက်တဲ့အချိန်ကနောင်တော်နန္ဒရဲ့ဉာဏ်အင်အားကိုချိန်ချပြီးတော့ဒီပါဠိဘာသာနဲ့တင်းရှိနေတဲ့ဒီပဂိနကဒေသနာခေါ်တဲ့ဒီရှင်းနှင်းကြီးတွေကတော့နောက်တစ်ချိန်မှာကြောက်ွယ်ကောင်းကြောက်ွယ်နေတယ်ဒီတော့ဒီဟိုဘာသာနဲ့ဘာသာပြန်ထားရရင်တော့ကောင်းမယ်ဆိုပြီးတော့ဒီဟိုဘာသာတို့ဘာသာပြန်လိုက်ပါတယ်နော်အဲ့တော့မူလပဂိနကဒေသနာကိုမူလအထက္ခဏာဆိုပြီးတော့အဋ္ဌကထာအဋ္ဌကထာပါဠိတော်ရဲ့အနယ်ဒီပဲကိုဖိတ်ဆိုကြောင်းဖြစ်တဲ့စကားတွေကိုအဋ္ဌကထာလို့ခေါ်ပါတယ်နော်အဲ့တော့မူလပဂိနကဒေသနာတော်ကိုမူလအထက္ခဏာလို့လည်းခေါ်တယ်အဲ့ဒီမူလအထက္ခဏာကိုဒီဟောဘာသာလို့ပြန်လိုက်တဲ့အထက္ခဏာကျတော့မဟာအထက္ခဏာဆိုပြီးဒီလိုခေါ်ထားပြီးတော့အမည်ဘယ်နှမျိုးဖြစ်သွားလဲ၃မျိုးပေါ့ပဂိနကဒေသနာမူလအထက္ခဏာမဟာအထက္ခဏာဆိုပြီးအမည်၃ခုရဒီမဟာအထက္ခဏာကနောက်ပိုင်းဒီဟောဘာသာနဲ့တင်းရှိနေပြီးတော့ပါဠိဘာသာနဲ့တင်းရှိနေတဲ့အထက္ခဏာကပျောက်ကွယ်သွားတဲ့အတွက်မထေရဆက်ဆက်တို့ပါဠိဘာသာတို့ဒီဟောဘာသာမှပြန်ဆိုဖို့ရန်အတွက်ကြိုးစားခဲ့ကြပါတယ်။နောက်ဆုံးအရှင်မဘုဒ္ဓဘာသာလက်ထက်ကျတော့အောင်မြင်မှုရရှိကြပါတယ်နော်။အောင်မြင်မှုရရှိလာတဲ့အခါကျတော့အရှင်မဘုဒ္ဓဘာသာကဒီဟောဘာသာပြန်ဆိုတဲ့အပိုင်းမှာအထက္ခဏာကထိုးချင်းကက6000လောက်ပေါ်နေပြီ။ကုရုဏီအထက္ခဏာတို့၊ဇူလပိသရိအထက္ခဏာတို့၊မဟာပိသရိအထက္ခဏာတို့၊အနကအထက္ခဏာတို့အစရှိပြီးဖြင့်အထက္ခဏာ6000ခန့်လောက်ပေါ်နေတော့မဟာတက္ကရာအဝင်ပါပေါ့နော်။အထက်ကရာ6000ကျောင်းရှိနေတာအဲ့အထက်ကရာဒီကိုပေါင်းစုပြီးကောင်းလို့ရတာဒီကိုသူကစုပေါင်းပြီးတော့အထက်ကရာအစ်စ်ကျန်တဲ့ခုပြည့်တယ်ပေါင်းစုတယ်ဆိုတော့လေမဟာအထက်ကရာကိုမူထားပါလေတခြားတစ်ခြားအထက်ကရာဒီမှာလာရှိတဲ့အကြောင်းအရာတွေကပယ်ပြီးနေအကြောင်းအရာဖြစ်ခဲ့ရင်ပယ်လိုက်တာထည့်ပြီးနေအကြောင်းအရာဖြစ်ခဲ့ရင်လည်းထည့်ပြလိုက်တယ်အဲ့ဒါတော့ပဲနော်အဲ့တော့ဒီမဟာအထက်ကရာကိုသူကဘာသာပြန်လိုက်တယ်အကျဉ်းချုပ်နေတဲ့နေရာကိုချုပ်လိုက်တယ်ဖွင့်ပြီးသားသံဝန္ဒနာပုတ်တွေကိုထပ်ပြီးတော့မဖွင့်တော့ဘူးနည်းနည်းချင်းပြလိုက်ဒါကြောင့်အရှင်မဘုရားတန်ရဲ့အထက်ကရာကိုတော့သင်္ကအထက်ကရာဆိုပြီးတော့ဒီလိုခေါ်ကြပါတယ်အထက်ကရာညွန်မောင်းကြမယ်အဲ့ဒီအထက်ကရာဒီအာရိယဝါဒဖြစ်ပါတယ်နော်သင်္ကနာမထေအဆက်ဆက်ဇာရမတို့သင်္ကပုတ်ချခဲ့တဲ့ဝါဒဖြစ်ခြင်းကြောင့်သူတို့အသောအမိန့်နဲ့ဖြစ်ခြင်းကြောင့်အာရိယဝါဒဆိုပြီးခေါ်တယ်ဘုရားရှင်လက်ထက်တဲ့ကနော်ဒါဒီဟာနာမထေရကြီးတွေအရှင်းထားတဲ့အရှင်းရှင်းသာသာဆိုတော့ဒီအာရိယဝါဒကိုလည်းပါဠိတော်နဲ့ညင်ယူနိုင်ပါတယ်မညင်ရင်လည်းပြန်နိုင်တယ်ဆိုပြီးတော့ပြောခွင့်ပေးထားပါတယ်နော်ဆိုတော့ညံပယ်လို့တော့မရအောင်မိမိကပါဠိတော်ကိုကျမ်းကျင်ဖို့တော့ဒီလိုအပ်တယ်ပါဠိတော်နဲ့မညီပါဘူးဆိုညံပယ်လိုက်တော့ကိုယ်ကပါဠိတော်ကတော့ညံကျင်ကြတယ်ကိုယ့်ဟာကိုပြန်ပြီးတော့မေးခွန်းထုတ်ဖို့တော့လိုအပ်တယ်နော်နောက်တစ်ခုအန္တနောမတိဆိုတာကတော့အဲ့ဒီအထင်္ဂရာထဲမှာအထူးသဖြင့်ပေါ့မဟာဘုရင့်မထေရမဟာသူမမထေရသုလအဘိယမထေရမဟာအဘိယမထေရမဟာလိဝမထေရအစရှိတဲ့သို့မထေရကြီးမထေရကျော်တို့ရဲ့ဝါဒအနည်းတွေဖြည့်သွင်းပြီးတော့အရှင်မဘုရဘဒကရေးသားထားပါတယ်ဒီမဟာဘုရင့်မထေရအစရှိတဲ့မထေရကြီးတွေကလည်းမဟာဝိဟာရအကြောင်းတိုင်းမှာအစဉ်စဉ်အဖြစ်ပြင်းထန်တော်မူခဲ့တဲ့ယဟန္တာမထေရကြီးတွေများကြပါတယ်သို့မထေရကြီးတွေရဲ့ဆက်ထုံးလေးတွေကိုလည်းဒီထဲမှာဆက်ထားတယ်ဒါကြောင့်လည်းနှစ်ချိန်ချိန်ယူနိုင်တယ်နေတဲ့ကြရကပါဠိတော်နဲ့ညီညီလက်ခံရမယ်ပါဠိတော်နဲ့မညီရင်လည်းလက်မခံနဲ့ပဲနေနေပေါင်းလိုက်တော့ဥပ္ပိနောသာသနာတော်မှာအလေးကလူကြောက်သည့်တန်တို့အလေးကလူပြီးပါမယ်သာလမန္တန်ကြီးဘယ်နှခုရှိလဲဒီခုဝိညာဉ်လေးပါလို့ခေါ်ပါတယ်နော်သုဒ္ဓသုဒ္ဓနုလောမအာရိယဝါဒအတ္တနောမတိဆိုပြီး၄ခုရှိတယ်အဲ့ဒီ၄ခုဒီကအကြောင်းအရာတစ်ခုဟုတ်အကျိုးရှိမရှိအကြောင်းဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤမှန်ဤမမှန်ဤစသည်ဖြင့်တိုင်းတန်ကြည့်ရမယ်ပေရန်ကြီးဖြစ်ပါတယ်နော်ဒါကြောင့်ဒီနေရာမှာတရားတစ်ပုဒ်ကိုနာပြီးတဲ့အချိန်ခါမှာနာကြောက်ပြီးတဲ့တရားတွေကိုအကျိုးရှိမရှိအကြောင်းဟုတ်ဤမဟုတ်ဤကိုတော့စူးစမ်းဆင်ခြင်ရမယ်မိမိကိုယ်တိုင်လည်းစူးစမ်းဆင်ခြင်ရမယ် သူတို့ဘာဒီကိုလဲစဉ်းစားဆင်ခြင်ဖို့ရအတွက်တိုက်တွန်းရမယ်ဒီလိုအဲ့ဒီစကားတွေတန်ဖို့မရှိဘူးနော်တန်ဖို့ရှိတယ်နော်တချို့ကအဝိဘမခံနိုင်ဘူးဘုရားရှင်ရဲ့တရားကအဝိဘအဆန်းဖြင့်ခံနိုင်တဲ့တရားပါဝိဘမသိတယ်လို့ဝိဘဆိုင်တယ်ဒါပေမဲ့ဝိဘနဲ့ပုဂ္ဂိုလ်မှာမိမိကဉာဏ်သောဉာဏ်သာရှိဖို့တော့လိုတယ်ဘာမှမသိနိုင်မလဲပဲနဲ့ယံဝိဘနေလို့ရှိရင်တော့အဓိပ္ပာယ်ပြင်းမဲ့နေလိမ့်ဟုတ်တယ်မလားကြည့်နောက်တစ်ခုအတဏဝအထာမိညာယဓမ္မမိညာယဓမ္မတိဓမ္မပရိပန္နောဟောတိနောပရံဓမ္မနုဓမ္မပရိပန္နိယဓမ္မတဘေတိအတဏဝမိမိကိုယ်တိုင်သာလျှင်အထာမိညာယအနေသောအထာမိညာယအကျိုးကိုသိရှိသည်ဖြင့်ဓမ္မမိညာယအကြောင်းကိုသိရှိသည်ဖြင့်ဒီနည်းအထာမိညာယဟောအထာမိညာယအနေကိုသိရှိသည်ဖြင့်ဓမ္မမိညာယဓမ္မတဘောကိုသိရှိသည်ဖြင့်ဓမ္မနုဓမ္မပရိပန္နောလောဘတဏ္ဍာကိုဘာအားလျောတဲ့ကျင့်ဝတ်ပရိပတ်ကိုကျင့်ကြံကြောကိုဘာများအထုလျက်ရှိသည်ဟောဒီဖြစ်၏အကျိုးထဲမှာတော့အရိယာဖို့ဘုဒ္ဓအထုထိတ်ထားအကြောင်းထဲမှာတော့အရိယာမေတ္တရားကိုအထုထိတ်ထားရပါတယ်နော်မိမိကိုယ်တိုင်ကအကျိုးတရားအကြောင်းတရားတွေကိုဟုတ်တိုင်းမှသာသိပြီးတော့မဲ့ဖို့လောဘတဏ္ဍာကိုဘာနဲ့လျောညီနေတဲ့ကျင့်ဝတ်ပရိပတ်ကိုသိနေကြအကျင့်ဗရန္ဒရောဘဂဝန္တမလူဓမ္မပရိပန္နိယလောကုတ္တရတရားကိုပါလျော့တဲ့ကျင့်ဝတ်ပရိပတ်ကိုကြည်ကြံကြိုကိုပွားများအထောက်ချင်းကနောတမတပိတိမဲ့ဆောက်ပြီးစေမိမိကိုယ်တိုင်ကတော့ကြည့်ပြီးတော့သရဘကိုကြည့်မွင်ရအတက်ကြတော့မတိုက်တွန်းဘူးတိုက်တွန်းရတယ်လေတကယ်ကြီးတွေပါမလားဟင်မလွယ်ဘူးလို့တွေ့တယ်နော်ကျန်ကြီးကလည်းလူကိုတိုက်တွန်းရတာအမတန်ချက်လိမ့်မယ်လေတွေ့တယ်နော်ဒါကြောင့်ဣဒ္ဓဝဒခောဥပါဒကဣဒ္ဓဝဒခောမဟာနာမဥပါဒကောအတ္တဟိတယပရိပန္နောဟောဒီနောကရဟိတယမဟာနာမင်္ဂလာမဟာနာဣဒ္ဓဝဒခောဤမြတ်သောအတိုက်တာပမာဏအဖြင့်ဥပါဒံသောဥပါဒကတယကံဒီအတ္တဟိတယမိမိအကျုံခပရိပါဏတိကံကျုပ်ကိုပေါ့မြတ်အထုံးရရှိတဲ့ပုဂ္ဂိုလ်ဒီဟောဒီဖြစ်ပေ၏ပရာဟိတယသရဘရဲ့အကျုံခပရိပါဏတိကံကျုပ်ကိုပေါ့မြတ်အထုံးရရှိသောပုဂ္ဂိုလ်ဒီနာဟောဒီမဖြစ်ပေမိမိအကျုံအတ္တကြည့်မိသရဘအကျုံအတ္တမကြည့်တဲ့ပုဂ္ဂိုလ်နော်မြတ်င်္ဂနာဩဒိဋ္ဌိကအဲ့ဒီပုဂ္ဂိုလ်လားဆိုတော့မဟုတ်ဘူးနော်သူကဘယ်လိုပုဂ္ဂိုလ်လဲဆိုတော့မိမိအကျိုးတရဘအကျိုးနှုတ်ဥဒ္ဒကိုကျင့်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဘယ်လိုလဲယန္တကောမဟာနာမဥပဒကောအတ္တနာသတ္တတမ္မနောဟောတိပရိစ္ဆာတ္တတမ္မရာယတမ္မတပိတိနံပါတ်1နော်မဟာနာမနေကရောမဟာနာယန္တအခြင်းအကြောင်းကြောင့်ဥပဒကောယန္တသုံးပါးကိုကိုယ်ပွဲဖြိကတတ်တဲ့ဥပဒကတေကာတိအတ္တနာသမိမိကိုယ်တိုင်ကလည်းပဲတ္တတမ္မနောယရဏတုဒ္ဓံကံကံယေကျောတရားဆက်ပြီးတော့အကုန်၌ယုံကြည်ကြတဲ့တရားဖြင့်ပြည့်စုံသည်ဟောဒီဖြစ်၏ပရိသတ်တို့ဘာကိုလည်းပဲတတ္တသမတ္တ၌ယရဏတုဒ္ဓံကံကံယေကျောတရားဆက်ပြီးတော့အကုန်၌ယုံကြည်ကြတဲ့တရားဖြင့်ပြည့်စုံအောင်တမတပိတိဆောက်တည်စေ၏နံပါတ်၁ပဲနော်မိမိကိုယ်ရင်ကလည်းယုံကြည်ကြတဲ့တရားရှိယရဏတုဒ္ဓံကံကံယေကျောတရားအပေါ်၌မတုံမလို့သက်ဝင်ယုံကြည်နေတဲ့တရားရှိဘုရားရှင်ကလည်းဒီလိုယုံကြည်ကြတဲ့ဗျာဒီနဲ့ပြည့်စုံလာအောင်ဆောက်တည်စေတဲ့တိုက်တွန်းနေနံပါတ်1နော်အတဏ္ဍာသမိမိကိုယ်တိုင်ကလည်းပဲသီလသမ္ပန္နောကိုကျင့်သီလဖြင့်ပြည့်စုံသည်ဟောတည်ဖြစ်၏ပရိသတ်ဘုရားကလည်းပဲသီလသမ္ပန္နာယကိုကျင့်သီလနှင့်ပြည့်စုံအောင်တမန်တပိတိဆောက်တည်စေ၏မိမိကိုယ်တိုင်ကလည်းကိုကျင့်သီလနှင့်ပြည့်စုံနေဘုရားရှင်ကလည်းကိုကျင့်သီလနှင့်ပြည့်စုံအောင်ဆောက်တည်စေတယ်ဘယ်နှခုရှိလဲနှစ်ခုအတဏ္ဍာသမိမိကိုယ်တိုင်ကလည်းပဲသက္ကသမန္တောဘေကံဆုံးကြခြင်းသက္ကတရားဖြင့်ပြည့်စုံသည်ဟောတိဖြစ်၏ပရိသတ်တို့ဘာကိုလည်းပဲသက္ကသမန္တာယဘေကံဆုံးကြခြင်းသက္ကတရားဖြင့်ပြည့်စုံလာအောင်တမတပိတိဆောက်တည်စေ၏မိမိကိုယ်တိုင်ကလည်းဘေကံဆုံးကြတယ်ဘေကံဆုံးကြခြင်းသက္ကတရားဖြင့်ပြည့်စုံတယ်ဘုရားမလေးကိုလည်းဘေကံဆုံးကြဖို့ရန်အတွက်ဆောက်တည်စေတယ်နံပါတ်2နော်နံပါတ်4ကပါလေအတဏ္ဍာသဘိက္ခုဏတတနာကမောဟောတိပရိသဘိက္ခုဏတတနာသတ္တမိသမတပိတိအတဏ္ဍာသမိမိကိုယ်ရင်းကလည်းပဲဘိက္ခုဏယဟန်တို့ကိုတတနာကမောဖုမြော်လိုသည်ဟောတိဖြစ်၏ပရိသဘိက္ခုဏကိုယ်လည်းပဲဘိက္ခုဏယဟန်တို့ကိုတတနေဖုမြော်ခြင်း၌သမတပိတိသတ္တိစေ၏မိမိကိုယ်ရင်းလည်းယဟန်တို့ကိုဖုမြော်တယ်ဘုရောဘာတိကိုလည်းယဟန်တို့ကိုဖုမြော်တော့ဘုရားအတွက်ကျန်တယ်နော်နောက်တစ်ခုအတဏ္ဍာသတ္တမသောတုကမဟောတိပရိသတ်တ္တဘသဝေနိကမတပိတိအတဏ္ဍာသမိမိကိုယ်တိုင်ကလည်းဘေသတ္တနသရောကောပြကိုသောတုကမနာကြလိုသည်ဟောတိဖြစ်၏ပရိသတ်တ္တဘကိုလည်းဘေသတ္တမသဝေနိသရောကောပြကိုနာကြခြင်းနှင့်ကမတပိတိသောက်တိစေ၏ မိမိကိုယ်တိုင်ရဲ့သရောကောင်းတရားကိုနာကျလို့တဲ့စိတ်ထားရှိတယ်။သရောဘာဒီကိုလည်းသရောကောင်းတရားကိုနာကျဖို့ရန်အသက်ဆောက်တည်နေတယ်။တတိကရဩဒိဋ္ဌိကဘုရားရဲ့အင်္ဂါရတ္တနဲ့မဆုံးဘူးနော်။ဆုံးပြီ။ဇောတိပါဠိလွတ်နေကနောက်ဆုံးသဘင်ဆွဲပြီးအတင်းခေါ်တဲ့အဖြစ်ကြီးရောက်ခဲ့နော်။အဒနာဇတုဒနာဓမ္မနန္ဒရနာဇာတိကိုဟောတိပရိသဓမ္မဒရနာယသမထပတိအဒနာဇာမိမိကိုယ်တိုင်ကလည်းပဲသုဒနာဓမ္မနန္ဒကြပြီတဲ့တရားတော်ကိုဒရနာဇန္တိကိုဆုံးဖြတ်တဲ့သဘောရှိသည်ဟောတိဖြစ်ပရိသသရဘကိုလည်းပဲဓမ္မဒရနာကတရားတော်ကိုဆုံးဖြတ်ခြင်းနဲ့သမထပတိဆောက်တည်စေ၏မိမိကိုယ်တိုင်ကလည်းနာကြပြီတဲ့တရားတွေကိုနှုတ်ငုံရအောင်ဆုံးဖြတ်တယ်သရဘတွေကိုလည်းနာကြပြီတဲ့တရားတွေကိုနှုတ်ငုံရအောင်ဆောက်တည်စေတယ်တဲ့တော့နော်ငါတို့အတ္တနာသတုတနာဓမ္မနာအထုပပရိသိတဟောတိပရိသအထုပပရိခာယဓမ္မတပိတိအတ္တနာသမိမိကိုယ်တိုင်ကလည်းပဲသုတနာဓမ္မနာနာကြပြီတဲ့တရားတို့ကိုအထုပပရိခိတအကျိုးရှိမရှိအကြောင်းဟုတ်ရင်မဟုတ်ရင်ကိုစူးစမ်းဆင်ခြင်လေးရှိပြီးဟောတိဖြစ်၏ပရိသသူတော်ဘာကိုလည်းပဲအထုပပရိခာယအကျိုးရှိမရှိအကြောင်းဟုတ်ရင်မဟုတ်ရင်ကိုစူးစမ်းဆင်ခြင်ခြင်းကဓမ္မတပိတိသောက်တိစေ၏မိမိကိုယ်တိုင်ကလည်းနာကြပြီတဲ့တရားတွေကိုအကျိုးရှိမရှိအကြောင်းဟုတ်ဤမဟုတ်ဤကိုသုသာသိနေတယ်။သူတို့ဘာတွေကိုလဲနာကြပြီတဲ့တရားတွေနဲ့ပတ်သက်လို့အကျိုးရှိမရှိအကြောင်းဟုတ်ဤမဟုတ်ဤကိုသုသာသိနေဖို့ရအတွက်တိုက်တွန်းတယ်။သိကောင်းတယ်သိကောင်းတယ်နော်။နောက်တစ်ခုအတ္တနာသာအထာမင်းညာဓမ္မမင်းညာဓမ္မတို့ဓမ္မပရိပါဏဟောတိပရိသဓမ္မလူဓမ္မပရိပါတိယဓမ္မတပေတိအတ္တနာသာမိမိကိုယ်တိုင်ကလည်းအထာမင်းညာအကျိုးကိုသိသိဒီဖြစ်ပြီဓမ္မမင်းညာအကြောင်းတရားကိုသိသိဖြစ်၍အဋ္ဌမင်းညာအနတ္တိဘက်ကိုသိသိဖြစ်၍ဓမ္မမင်းညာပါဠိသဘောကိုသိသိဖြစ်၍ဓမ္မလူဓမ္မပရိပါဏလောကုတ္တရာတရားကိုပါလျော်တဲ့ခြင်းဝပရိပါကိုကြည်ကြံသူကိုပေါ်များအထုံးရရှိသည်ဟောတိဖြစ်၏ပရိသသူတော်ဘာကိုလည်းပဲဓမ္မလူဓမ္မပရိပါတိယလောကုတ္တရာတရားကိုပါလျော်နေတဲ့ခြင်းဝပရိပါကိုကြည်ကြံသူကိုပေါ်များအထုံးခြင်းကဓမ္မတပိတိသောက်တိစေယောတိုက်တွန်း၏မိမိကိုယ်တိုင်ကလည်းအကျိုးတရားအကြောင်းတရားတွေကိုဟုတ်တိုင်းမှန်စွာသိတယ်။အနေဒီဘကိုလည်းသိတယ်ပါဠိတော်ကိုလည်းသိတယ်။အဲဒီလိုသိပြီးတဲ့အတွက်လောဘဒတရား၉ပါးလျော်ညီတဲ့ကျင့်ပရိပတ်ကိုကျင့်တယ်။ဘုရားတွေကလည်းလောဘဒတရား၉ပါးလျော်ညီတဲ့ကျင့်ပရိပတ်တွေကိုကျင့်ကြတဲ့ကိုပေါင်းများအထုဖို့ရန်အတွက်တိတ်တွန်းနေ။အဲဒီလိုပုဂ္ဂိုလ်မျိုးကလည်းသိဒ္ဓဝန္တခောမနာမဥပဒကောအတ္တဟိတယသပရိပန္နောဟောတိပရဟိတယသမဟာနာမလကရမဟာနာဣဒဝတ္တခောဣနတောတောအတိုင်းသာပမနာအဖြင့်ဥပဒကောယရဏသုံးပါးကိုကိုယ်ကိုယ်သိခတတ်တဲ့ဥပဒကတရကတိအတ္တဟိတယသမိမိအကျိုးမှ၎င်းအတ္တဟိတယသမိမိအကျိုးမှလိပရိပါဏကိစ္စံသောကိုပေါ်မြတ်အခွင့်ရနေသည်ဟောတိဖြစ်ပေ၏ပရာဟိတယသသူဘရဲ့အကျိုးငါလည်းပဲပရိပါဏောကျင့်ကြံကြောကိုမင်းအထုံးရရှိတဲ့ပုဂ္ဂိုလ်ဒီဟောဒီဖြစ်ပေ၏မိမိအကျိုးသဘောအကျိုးနှစ်ဥဒ္ဒါကိုကျင့်နေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်နှစ်ဥပေါ့နော်မိမိအကျိုးသာကျင့်ပြီးသဘောအကျိုးကိုမကျင့်တဲ့ပုဂ္ဂိုလ်ကတူမိမိအကျိုးသဘောအကျိုးနှစ်ဥဒ္ဒါကိုကျင့်တဲ့ပုဂ္ဂိုလ်ကတူအဲဒီနှစ်ဥမှတခါကြီးရဲ့စိတ်ကိုဘယ်ပုဂ္ဂိုလ်ကိုပို့ပြီးနှိမ့်ဆိုင်ကြလဲဘယ်ပုဂ္ဂိုလ်ဒီပို့ပြီးကောင်းမွန်တယ်လို့တခါကြီးရဲ့စိတ်ထဲမှာဖြစ်နေတယ်ဟင်နှစ်ဥလုံးနော်မိမိအကျိုးသဘောအကျိုးနှုတ်လုံးအကျိုးရှိအောင်ကျင့်တဲ့ပုဂ္ဂိုလ်ကတော့ဘုံမကောင်းဘူးလားဘုံကောင်းတယ်သာသနာတော်အရှင်ခိုင်တဲ့ဒီတဲ့ရှင်ပြည့်စုံရမယ်ဥပဒကတော့ရဲ့ကျင့်ဖို့ပฏิပတ်ပဲဒါတော့ကိုကျင့်ကျင့်မှာကမင်းတို့သူများတော်ပြီးလိုက်ပြီးပြောမိပါနဲ့ဟောဒီပုံစံဟာလေသာသနာကြီးပွားရေးအတွက်ကတော့အနောက်ဆက်မဖြစ်ဘူးလားရှင်းနေတယ်နော်ဒါတော့ဒီကိုဂဏိကာရဩဒိဉ္ဇဉ်ကြီးကသူကဘယ်လိုပုဂ္ဂိုလ်လဲဆိုတော့မိမိလည်းကျင့်သူတို့ဘာတွေကိုလဲကြည့်သေးတယ်။မိမိအကျိုးသူကအကျိုးနှုတ်သားလုံးကိုသူကကြည့်တဲ့သူကိုပေါ်မြတ်အထုံနေတဲ့သူတို့ကောင်းကြီးဖြစ်တယ်။အထုသဖြင့်ဇောတိပါဠိလွတ်လင်းသူတိုက်တွန်းခဲ့နော်။တိုက်တွန်းတော်မူခဲ့တဲ့အတွက်ကြောင့်ဇောတိပါဠိလွတ်လင်းပြီးနောက်ဆုံးသာသနာ့ဘဝဝင်ရောက်ပြီးရှင်ယံပြုတ်ပြီးတော့တပ်ပြီးတဲ့ဉာဏ်ရရှိရဲ့အတွက်ကျင့်နေကျင့်လိုက်တဲ့သီလကျင့်တဲ့ဓမ္မကျင့်တဲ့ပညာကျင့်တဲ့ကိုကျင့်လိုက်တော့တပ်ပြီးတဲ့ဉာဏ်ရဖို့ရအတွက်ပါရမီတွေပြည့်စုံမသွားဘူးလား။ပြည့်စုံသွားတယ်ပါရမီရနာသောပြည့်စုံတဲ့အတွက်တပည့်များတမန်သမုဒ္ဒဘုရားရှင်ကရောက်ရှိတဲ့အချိန်ခါမှာဥဒ္ဓိတော်ဒီနေ့ဥဒ္ဓိတော်တမန်သမုဒ္ဒဘုရားရှင်ဟောကြားတတ်တာဆုံးဆုံးပါတဲ့တရားတွေကိုဟောခွင့်နာခွင့်ရရှိကြတာ။ခွင့်ချက်လိုက်တော့ဂတိကတော့ဩရင်ရှင်ကြီးရဲ့ကျေးဇူးကိုပြင်းလား။မပြင်းဘူးပဲ။သူကအကြေရဲ့ဒီလိုအတင်းစရင်ဆွဲခေါ်ပြီးတိုက်တွန်းမှုမရှိခဲ့ဘူးဆိုရင်ဒီပါရမီရဟန်တလောက်ရင်းနှောင်းနေမှာရင်းနှောင်းမှာဟုတ်တယ်မလား။ ဒါကြောင့်ဦးဇင်းတို့ဒီဂတိကာရဦးဇင်းတို့ကြီးကမိမိကိုယ်တိုင်မိမိအကျိုးအတွက်သာကျင့်နေမဟုတ်ဘူးသူတို့ရဲ့အကျိုးအတွက်လည်းကျင့်တယ်ကျင့်တဲ့အခါမှာသူကလောကီတဏ္ဍာကောအဆင့်ကနေလောကုတ္တရတဏ္ဍာကောအဆင့်အထိကျော်လွန်သွားတယ်လောကုတ္တရတဏ္ဍာကောအဆင့်အထိရောက်တဲ့အချိန်ခါမှာဘယ်လိုရောက်သွားတယ်လို့မြင်တော့ဒုက္ခသမုဒိယအနိရောဓမဂ္ဂခေါ်တဲ့သစ္စာ၄ပါးနဲ့ယုံမှန်တရားတွေသင်သွားတယ်ဒီအဆင့်ကိုကံပြီးစကားပြောကြနော်နည်းနည်းတရားတစ်ခုဟောပြီးဆိုရင်တော့လုံငန်းခွင်လေးကတော့နည်းနည်းထည့်ပြီးဟောမှလည်းတရားကနည်းနည်းလေးအကျက်ဖို့ဝင်တယ်နော်ဒါကြောင့်ဒီဂဏိကာရဥဒိနေကြီးပြည့်တဲ့သစ္စာ၄ပါးနဲ့ပတ်သက်လို့နည်းနည်းသစ္စာ၄ပါးအကြောင်းဆက်ပြောကြရအောင်နော်သစ္စာဘယ်နှပါးရှိလဲပြည့်တယ်လေ၄ပါးဘာတွေလဲဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဘလောက်ကတော့ပြည့်တဲ့ပုဂ္ဂိုလ်များလဲဘာကိုဒုက္ခသစ္စာခေါ်တယ်လို့ဖြတ်ပြီးမေးလိုက်တော့ဘာလဲသိရဟုတ်ပလားဘာကိုဒုက္ခသစ္စာခေါ်တယ်လို့မေးတော့တရားကြီးတွေခုနကပဲတရားကိုနာမယ်နာပြီးတဲ့တရားကိုဆောင်းထားဖို့ဆိုတယ်ဒီအဆင့်လောက်ခရီးတော့ရှိဖို့လိုတယ်နော်အကျဉ်းချုပ်အဆင့်တော့ဓမ္မစကြာတော့အနတ္တလက္ခဏာသုတ္တန်တို့လောက်တော့ရအောင်ဖြစ်ဖို့လိုတယ်အဲ့ဒီသုတ္တန်လေးတွေကဘာပြောနေလဲဆိုတာလောက်ကိုတော့နည်းနည်းနားလည်အောင်သိချင်ထားဖို့လိုပါတယ်ဒါကအနည်းဆုံးပမာဏပါသို့တော့မိမိတို့ဘက်ကစွမ်းအားရှိတယ်မယ်ဆိုရင်တော့ဓမ္မစကြာကိုသိချင်ဖို့လိုတယ်အနတ္တလက္ခဏာသုတ္တန်သိချင်ဖို့လိုတယ်မဟာလိဗ္ဗနသုတ်တံအစရှိတဲ့လုံငန်းတွင်မှာအရေးအကြီးဆုံးဖြစ်တဲ့သုတ်တံတွေကိုလေ့ကျင့်ဖို့လိုတယ်။စိတ်စနစ်နဲ့ယုံကြည်တဲ့ကိုယ်စနစ်ကြသင်ထားတတ်ဖို့လိုတယ်။ကျောင်းကျက်ပြိကသမုပ္ပါဒသဘောတရားတွေကိုယ်စနစ်ကြလေ့ကျင့်ထားဖို့လိုတယ်။ဘာဖြစ်လို့လဲ။ဒီသစ္စာ၄ပါးတခုဒီတရားတွေအရေးအကြီးဆုံးကဏ္ဍမှာပါဝင်နေကြနော်။ဒါကြောင့်ဦးဇင်းတို့ဒီဒုက္ခသစ္စာဆိုတာကဘာကိုဒုက္ခသစ္စာခေါ်လဲ။တန်ခိတ်ဒီနာပိစုပါဒနဲ့ခန္ဓာဒုက္ခဓမ္မစကြမှာဟောထားပါတယ်နော်။အကျဉ်းချုပ်အဖြစ်လူရင်းတို့ချင်းပြောခဲ့မယ်ဆိုရင်ဥပါဒဏ်နဲ့ခန္ဓာ၅ပါးဒီပါဠိစာလေဒုက္ခဒိသ။ဘာလဲဥပါဒဏ်နဲ့ခန္ဓာ၅ပါး။ဟောဖတ်ချင်တယ်။ရူပဥပါဒဏ်နဲ့ခန္ဓာ၊ဝေဒနုပါဒဏ်နဲ့ခန္ဓာ၊သိညုပါဒဏ်နဲ့ခန္ဓာ၊သင်္ခါရဥပါဒဏ်နဲ့ခန္ဓာ၊ဝိညာဏဥပါဒဏ်နဲ့ခန္ဓာ။ဥပါဒဏ်နဲ့ခန္ဓာဘယ်နှပါးရှိလဲ ?5 ပါး။အဲဒီဥပါဒဏ်နဲ့ခန္ဓာ၅ပါးဒီပါဠိစာလေဒုက္ခဒိသ။အဲ့ဒီဒုက္ခသစ္စာနဲ့ပတ်တယ်လို့ဂတိကာရဥဒိန္ဒေကြီးတွေယုံမှသံဃာရှိကြလားမရှိဘူး။ဘာဖြစ်လို့မရှိလဲ။သူကိုယ်တိုင်သင်္ဖောင့်တည်နေတယ်နော်။ဒီတော့ဒီဥပါဒณะခန္ဓာ၅ပါးထဲမှာဘာကိုယ်ရုပ်ဥပါဒณะခန္ဓာခေါ်တယ်ဆက်ဆင့်ပြီးမေးဖို့မလိုဘူးလား။လိုလားလေ။ဒီနေ့ပဲကောနော်။ဘုရားရှင်ကိုယ်တော်တိုင်ရှင်းထားပါတယ်။ခန္ဓာဝေကတန်ရောက်ပါဠိတော်မှာခန္ဓာသုတ်တံဆိုတဲ့သုတ်တံတစ်ခုရှိတယ်။သုတ်တံမှာဘယ်ရှင်းကခန္ဓာနဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုခွဲခြားသိပြပြီးရှင်းထားပါတယ်။ယံကြည်စီရူပအတိတနာဂတပိစုပ္ပန္နဣဇ္ဇတံဝဗိဇ္ဇံဝဩလရိကံဝဒုက္ခမဝဒီနာမပဏိတဝယံတိရတံဒီဝတံတောဥပါဒဏိယအယဟုစတိရူပုပါဒနဲ့ခန္ဓာလုံးလုံးလေးပဲ။အတိယုတ်တရားပိစုပ္ပန်ယုတ်တရားအနာဂတယုတ်တရားဣဇ္ဇတယုတ်တရားဗဟိတယုတ်တရားအောလာရိကလို့ခေါ်တဲ့ယုံကြည်ခြင်းနဲ့ယုတ်တရားဒုက္ခမလို့ခေါ်တဲ့သင်္ဝေနည်းနဲ့ယုတ်တရားသီလလို့ခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားပရိဒတ်ခေါ်တဲ့မောင်မြတ်တဲ့ယုတ်တရားဒုရခေါ်တဲ့အတိဉာဏ်နဲ့အကျုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိဉာဏ်နဲ့ဝေးတဲ့ယုတ်တရားမာနိကခေါ်တဲ့အကျုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့အတိဉာဏ်နဲ့နီးတဲ့ယုတ်တရားပေါင်းလိုက်တော့ဘယ်နှမျိုးလဲ30မျိုးအဲဒီ30မျိုးတော့ဖြစ်ဖြစ်ဒီဒီနဲ့ဒီယုတ်တရားဒီသာသနာအာတောတရားတို့ရဲ့အာတောတရား၄ပါးတို့ရဲ့အာယုံယူရ30တဘုံနေမြင်အတွက်နဲ့သိရှိနေကြမယ်ဆိုရင်ဥပါဒဏိယတဏှာတိတို့ဖြင့်ငါငါဟာလည်းလှမ်းပြီးဆွေးရည်ရ30ဘုံငင်းကြီးအပြင်းပါတည်ရှိကြမယ်ဆိုရင်အဲ့ဒီဒုက္ခတမျိုးသောအချက်ဖြင့်ဒီနေ့ဒီယုံပြအစုအပုံကိုရူပုပါဒနဲ့ခန္ဓာခေါ်တယ်လို့ဒီလိုရှင်းထားတယ်အဲ့တော့အဲ့ဒီထဲမှာကြည့်ပေါ့အဲ့ဒီယုံပြဟာဒုက္ခသစ္စာရှင်းနေမှာမဝင်ဘူးလားဝင်တယ်အနာဂတ်ယုံပြဒီလည်းဒုက္ခသစ္စာရှင်းနေမှာမဝင်ဘူးလားဝင်တယ်ဒီသုဘံယုံပြလည်းဒုက္ခသစ္စာရှင်းနေမှာမဝင်ဘူးလားဝင်တယ်ဣဇ္ဇတယုတ်တရားပိဋကယုတ်တရားဒီလေဒုက္ခသစ္စာရှင်းနေမှာဝင်ကြတယ်။ဩလရိကလို့ခေါ်တဲ့ယုံရင်ကျန်တဲ့ယုတ်တရားဒုက္ခမခေါ်တဲ့ပင်ဝင်ဉာဏ်နဲ့ယုတ်တရား။ယုတ်နေတဲ့ရှင်းပါတယ်မှာဩလရိကနဲ့ဒုက္ခမခွဲရန်ချက်လိုက်တဲ့အခါကျတော့မျက်စိအကြည့်လို့ခေါ်တဲ့သက္ကုပ္ပဒါဒ၊နားအကြည့်ခေါ်တဲ့သောတပ္ပဒါဒ၊နှာခေါင်းအကြည့်ခေါ်တဲ့ကာဏပ္ပဒါဒ၊နှာအကြည့်ခေါ်တဲ့ဇီဝပ္ပဒါဒ၊ကိုယ်အကြည့်ခေါ်တဲ့ကာယပ္ပဒါဒပေါင်းလိုက်တော့အကြည့်ယုတ်ကဘယ်နှခုလဲ၅ခုအကြည့်ယုတ်က၅ခုရယ်နောက်တစ်ခု ယူပါယုံသတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံအာယုံယုတ်ကခုနှစ်ခုပေါ့ဖုဒ္ဓဘာမှာတော့ပထဝီတေဇောဝါယောဒီသုံးခုကိုဖုဒ္ဓဘာခေါ်တယ်နော်ပေါင်းလိုက်တော့အာယုံယုတ်ကခုနှစ်ခုအညီယုတ်က၅ခုပေါင်းလိုက်တော့ယုတ်၁၂မျိုးအဲဒီ၁၂မျိုးကိုဩလာရိကယုတ်လို့ခေါ်ပါတယ်ဘာဖြစ်လို့တို့ကယုံရင်ကျန်းကျန်းနဲ့ဩလာရိကယုတ်လို့ခေါ်ရတယ်လဲရှုနေတဲ့ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာသင်လွယ်မြင်လွယ်တဲ့ယုတ်တူဖြစ်လို့နော်ယုတ်ကလကရှိနေတဲ့ယောဂီများယုတ်ကလတက်ခွင့်နေတဲ့ယောဂီများပို့ပြီးသဘောပေါက်တယ်။ဒါကြောင့်ဆိုလို့ရှိရင်ပေါ့ကနမပြောခင်ဖာတော်မှပထဝီရှိကြည့်ပါ။မာနလို့ကတိနေလို့တခြားယောဂီတွေမခံနိုင်။ကောင်းကင်နဲ့ချိုးမစိတ်ပါနဲ့လို့မေတ္တာရက်ခံထားရတယ်။ကောင်းကင်နဲ့ချိုးချိုးဆက်နေရင်ကောင်းတဲ့ကုလုံးခဲပြီးတော့လေးနေမခံနိုင်တော့ဘူး။ကြတော့မျက်စိမိတ်နဲ့ခနဲ့ခဲပြီးလေးသွားတယ်။သိပြီးတော့သင်ချတယ်။ရှုတဲ့ယောဂီရဲ့ဉာဏ်ထဲမှာသင်ချလို့ဒီယောဂီကိုအော်လာရိကယုတ်လို့ခေါ်တယ်။ဉာဏ်နေတဲ့ယုတ်၁၆ခုအဲ့ဒီ၁၆မျိုးကတော့ဒုက္ခမရောက်ဒိမနိညာနဲ့ရုပ်တည်းလို့ခေါ်တယ်။အဲ့ဒီတော့အော်လာဒီကနဲ့ဒုက္ခမခွဲရန်ချလိုက်တဲ့အချိန်ခါမှာရုပ်နဲ့ပြန်ရှင်းပါကုန်မတော်ဘူးလား။ကုန်သွားပြီ။ရုပ်တို့မြည်ဒီမှကလတ်လို့ခေါ်တဲ့အမှုံအနည်းနဲ့ဖြစ်ပါတယ်။ကလတ်ကရုပ်ပရမနည်းမြေမှာအသေးဆုံးအဖွဲ့အစည်းတစ်ခုအပေါင်းအစုံတစ်ခုဖြစ်ပါတယ်။ရုပ်ကလတ်ဆိုတဲ့ပမာဏဘလောက်ရှိတယ်ဆိုတာနဲ့ပတ်သက်လို့အတိအကျမပြောနိုင်ရင်လည်းပရမဏမျိုးခန့်ဆိုပြီးတော့စာပေနဲ့ကတော့သုံးပါတယ်။ဒါကလည်းရှိရှိရင်ကျုပ်မှုအရာအလေးကအဖွဲ့အစည်းတစ်ခုကိုခေါ်သုံးသွင်းနေတဲ့သကလုံးကဒီသကလုံးမှာရှိလို့တုံးလိုက်တယ်လို့ပဲဒီဆိုင်အပားတယ်နော်အလွတ်အလံပြင်းနေတဲ့ကလအမှုံလေးတွေပဲဒီအမှုံလေးတစ်ခုတစ်ခုကိုတက်ခွဲလိုက်မယ်ဆိုရင်ပထဝီအာဘောတိဇောဝါယောအခင်အနအရသာဩဇာဆိုပြီးအလေးဆုံးသဘောတရား၈ခုရှိတယ်အဲဒီသဘောတရားလေးတွေရှင်ပြလို့ပေါင်းစုတိဆောက်လိုက်ပါမှကလအမှုံလေးတစ်ခုပေါ်လာတာဒီကလည်းအမှုံလေးတွေမျိုးစုံပေါင်းစုတိကျလိုက်ပါမှသံမင်းမင်းကြီးခြေနဲ့တော့ရေးဆက်ပြီးဖြစ်32ခုထပ်တဲ့42ခုထပ်တဲ့အစုဝေးတွေပေါ်လာတယ်။ဒီ32ခုထပ်တဲ့တော့မို့42ခုထပ်တဲ့အစုဝေးတွေကိုအတိတ်ကကံစီမံပြီးအတိုင်းအချိုးတကျတက်ဆင်လိုက်ပါမှလောကမြေမှာပုဂ္ဂိုလ်တ attva လူနာသမားဆက်ပြီးဖြစ်ပေါ်လာတာနော်။ဒါကြောင့်မူရင်းတိဆောက်ထားတဲ့ပစ္စည်းလေးတွေပါလေသဘောတရားသက်သက်ပါ။အဲ့ဒီသဘောတရားသက်သက်ကိုမြင်မှယုတ်ပရမအနေကြီးကိုစပြီးတော့ဖြစ်ပါလေပရမတရားကိုစသည်အဲ့ဒီဗရမတရားတွေကိုသိပါမှရုပ်သက်ရှင်းပါကရှိလို့ရတယ်။အဲ့ဒီရုပ်သက်ရှင်းပါတဲ့မှာယောဂီတော်ခမင်းဆက်ကိုသင်ပြရတဲ့အပိုင်းမှာအရှုကအထက်ဆုံးယုတ်ကတော့၃ခုလောက်ရှိပါတယ်။ဩဇာလွလွနဲ့သဘောမပေါက်တော့ဘူး။ဘာဝယုတ်လွလွနဲ့သဘောမပေါက်တော့ဘူး။ဇီဝိတလွလွနဲ့သဘောမပေါက်ဘူး။ဒီဩဇာတို့ဇီဝိတတို့ဘာဝယုတ်တို့ကယုတ်ကလကိုမြင်လို့ယုတ်ကလကိုတခွင်းနိုင်မှသဘောပေါက်ပါတယ်။ယုတ်ကလကမမြင်သေးတဲ့ပုဂ္ဂိုလ်များဒီသီတာတော့ဩဇာတော့ဘာလို့လဲတော့ဘယ်လိုမှရှိလို့မရနိုင်ဘူးဘာဖြစ်လို့လဲဘုရားတို့အများနားနိုင်နေတဲ့ဘာဝရောက်နေဗုဒ္ဓအမိဓမ္မာမှာဆွံ့လို့တဲ့ဘာဝရောက်မတူဘူးဗုဒ္ဓအမိဓမ္မာမှာဆွံ့လို့နေတဲ့ဘာဝရောက်ကမျက်စိနာနာဟရာကိုနှလုံးခေါ်တဲ့၆ဌာနလုံးမှတည်ရှိတယ်မျက်စိမှာလည်းဒီဘာဝရောက်ရှိတယ်နားမှာလည်းရှိတယ်နှာခေါင်းမှာလည်းရှိတယ်ကြာမှာလည်းရှိတယ်ကိုယ်မှာလည်းရှိတယ်နှလုံးမှာလည်းရှိတယ်ယောက်ျားမျက်နှာနဲ့မိမမျက်နှာကြည့်လိုက်ဒါကယောက်ျားပဲဒါကမိန်းမပဲလို့မသိနိုင်ဘူးလားသိနေပါဖြစ်လို့လေဒီဘဝယုတ်ကခွဲခြားပြတယ်ယောက်ျားလက်နဲ့မိန်းမနဲ့ကြည့်လိုက်မတူဘူးဒါကယောက်ျားလက်ဒါကမိန်းမနဲ့ခွဲလို့မရဘူးလားရပါဖြစ်လို့လေဒီဘဝယုတ်ကမတူအောင်ခွဲခြားပြတယ်အဲ့ဒီပုံစံအတိုင်းနဲ့ဥစဉ်တော့ဘဝယုတ်ကဒီလိုအနှံပြန်ရှိပါတယ်အဲ့ဒီဘဝယုတ်ကဟိုတိုင်းမှန်ကန်တည်ရင်ကဒီကလပ်တွေကမမြင်လို့ကလပ်တွေတမခွဲတတ်တယ်ဘယ်လိုမှများမလဲဒီတော့ပြောနေတာကယုံနေတဲ့ရှင်ပါတဲ့မှာဒီဘာဝယုတ်တော့ဩဇာတို့ဇီဝိတာတို့ပါနေပါတယ်။ဒါကြောင့်ဒီယုတ်တွေကိုလည်းမြတ်စွာဘုရားကဒုက္ခသစ္စာရှင်းနေမှာထည့်သွင်းပြီးတော့ဟောတော်တယ်။ဩလာရိကပဲဖြစ်ဖြစ်ဒုက္ခမှာပဲဖြစ်ဖြစ်အဲ့ဒီယုတ်ရတဲ့ကိုရုပ်ပုဗ္ဗာရณะခန္ဓာလို့ခေါ်တယ်ဆိုပြီးဒီလိုအတိအကျရှင်းထားတယ်။ရှင်းထားလိုက်တဲ့အချိန်ကကြတော့ဒီဒုက္ခသစ္စာရှင်းဝင်ယုတ်ရတွေကိုကြည့်လိုက်တော့အတိယုတ်ရလည်းပါနေတယ်အနာကယုတ်ရလည်းပါနေတယ်။ဒီဒုက္ခယုတ်ရလည်းပါနေတယ်ဣဇ္ဇဒဗိဒယုတ်တရားအလာရိကဒုက္ခမဏိနာပရိဒဒုရဏိကယုတ်တရားတွေအလုံးပါနေတယ်။ဒါကြောင့်အတိအနာကမရှိကောင်းပါဘူးဆိုတဲ့ညမောက်ခင်မှာကြောခဏညပြောနေတဲ့စကားတွေဟာပြန်ပြီးဆန်းစီရမယ်အပိုင်ရောက်မလာဘူးလား။ရောက်လာပြီ။ဘုရားရှင်ကဒီဒုက္ခပစ္စာဆင်းရဲထဲမှာအတိခန္ဓာ၅ပါးအနာကခန္ဓာ၅ပါးတွေကိုပါထည့်သွင်းပြီးဟောထားပါတယ်နော်။ဒီချက်အဲ့ဒါတစ်ဆက်တစ်မျိုးသားချင်းဒီနေ့ကအာနောတရားတို့ရဲ့အာယုရ30ဘုံနည်းမြင်ပြပါတိရှိနေတဲ့ဒီယုတ်တရားအဖြစ်အပေါင်းတွေကိုရုပ်ဘုံပါရနဲ့ခန္ဓာလို့ခေါ်သလိုအလားတူပဲတစ်ဆက်တစ်မျိုးသောအခြင်းအရာဒီနည်းကဝေဒနာအဖြစ်ဘုံ၊ဒိညာအဖြစ်ဘုံ၊သင်္ခါရအဖြစ်ဘုံ၊သတိနဲ့သင်္ခါရတရားအဖြစ်ဘုံ၊အတိကဝိညာဉ်အဖြစ်ဘုံအဲဒီအဖြစ်ဘုံတွေကိုလည်းအတိအပြီး ဝေလူဘာရဏခန္ဓာတိညုဘာရဏခန္ဓာတိငါတို့ဘာရဏခန္ဓာဝိညာဉ်တို့ဘာရဏခန္ဓာလို့ခေါ်တဲ့အကြောင်းဖျားရှင်ဆက်ပြီးတော့ဒီခန္ဓာတုတ်တမှာပဲဟောထားတယ်။အဲ့ဒီဟောထားတော့ဒုက္ခသစ္စာဆင်းရဲနဲ့မှအတိတ်ခန္ဓာ၅ပါးလည်းမပါဘူးလား။ပါတယ်။အနာဂတ်ခန္ဓာ၅ပါးလည်းမပါဘူးလား။ပါတယ်။သစ္စာခန္ဓာ၅ပါးလည်းမပါဘူးလား။ပါတယ်။သစ္စာခန္ဓာ၅ပါးပိဋကခန္ဓာ၅ပါးလည်းပါတယ်။အောလရိကဒုက္ခမှခေါ်တဲ့ယုံရင်ကျမ်းနဲ့ခန္ဓာ၅ပါးသိမင်းနည်းနဲ့ခန္ဓာ၅ပါးလည်းပါတယ်။ဒီနပရိဒခေါ်တဲ့ယုံညာတဲ့ခန္ဓာငါးပါးမုံညာတဲ့ခန္ဓာငါးပါးလည်းပါတယ်။ဒုရတဏိကခေါ်တဲ့ဝေးတဲ့ခန္ဓာငါးပါးပြီးတဲ့ခန္ဓာငါးပါးတွေလည်းပါနေတယ်။ပေါင်းလိုက်တော့31မျိုးနော်။အဲဒီ31မျိုးလောက်ရှင်းပြဒီနေ့ဒီဥပါဒနဲ့ခန္ဓာငါးပါးကိုဗာတိစ္ဆာလို့ခေါ်တယ်။ဒုက္ခတိစ္ဆာခေါ်တဲ့အဲဒီဒုက္ခတိစ္ဆာတရားနဲ့ဒီပရိကရဩဒိဋ္ဌိကြီးတွေယုံမှန်တယ်အနည်းငယ်လေးမှမရှိဘူး။ဟုတ်ပါဘူး။ရိယဘရောကောင်းမှန်ရင်ဒီဒုက္ခလေးပါဒီဒုက္ခဒုက္ခပြည့်နဲ့ယုံမှန်တယ်ရှိလားမရှိဘူး။ဘာဖြစ်လို့မရှိလဲ။အတိခန္ဓာငါးပါးလည်းဒုက္ခဉာဏ်နဲ့ကိုယ်တိုင်မြင့်မှောက်သွင်းဖို့ပြီ။အနာဂတ်ခန္ဓာငါးပါးကိုလည်းဉာဏ်နဲ့ကိုယ်တိုင်မြင့်မှောက်သွင်းဖို့ပြီ။သစ္ဆုတ်ပံခန္ဓာငါးပါးကိုလည်းဉာဏ်နဲ့ကိုယ်တိုင်မြင့်မှောက်သွင်းဖို့ပြီ။သစ္ဆတခန္ဓာငါးပါးပိဋကခန္ဓာငါးပါးကိုလည်းဉာဏ်နဲ့ကိုယ်တိုင်မြင့်မှောက်သွင်းဖို့ပြီ။သွင်းဖို့ပြီးကိုယ်တိုင်မြင့်မှောက်သွင်းဖို့ပြီးသိတဲ့အတွက်ကြောင့်တံပြန်ရှိရောမလား။မရှိတော့ဘူးနော်။အရိယာသရဂုံမှန်ရင်ဒီမှတ်ချက်ကိုရှိဖို့တော့လိုအပ်နေနော်။နောက်တစ်ခုသမုဒိယသစ္စာဘာကောသမုဒိယသစ္စာခေါ်တယ်လဲ။ဝိဝိမာလိတော်ကြီးမှာသစ္စာဝိဝိမာဘုရားရှင်ကိုရတိုင်းကအရှင်းထားပါတယ်။တဏ္ဍာကောသမုဒိယသစ္စာလို့နံပါတ်1ခေါ်တယ်။နံပါတ်2ကိလေသာဆယ်ပါးကောသမုဒိယသစ္စာလို့ခေါ်တယ်။နံပါတ်3အာဟုဒတိယအလုံးကောသမုဒိယသစ္စာလို့ခေါ်တယ်။နံပါတ်4ကျတော့သံဃာဝတ်ကိုလည်းစီတတ်တဲ့ဝတ္တနိတိတာဖြစ်တဲ့အလောကအတ္တအမောဟခေါ်တဲ့ကုသမူလတရား၃ပါးနဲ့အကုသိုလ်ကံမှန်တဲ့မြတ်ကိုသုဝိယသစ္စာလို့ခေါ်တယ်။အဲဒီ၄နည်းကတော့သာဝတိကအနည်းခေါ်ပါတယ်။သုဝိယသစ္စာကိုအကျဉ်းအကျံနဲ့ခေါ်တဲ့နည်းတွေပဲ။နံပါတ်၅ကျတော့ဘုရားရှင်ကကုသိုလ်ကံနန္ဒရာဟုတ်ကိုလည်းကြည်တတ်တဲ့ကုသိုလ်ကံမှန်တဲ့မြတ်နဲ့ဝိဒ္ဓနိတိတာဖြစ်တဲ့ကုသိုလ်ကံမှန်တဲ့မြတ်နဲ့အကုသိုလ်ကံမှန်တဲ့မြတ်ကိုသုဝိယသစ္စာလို့ခေါ်လိုက်တယ်။အဲဒီခေါ်တဲ့နည်းကတော့နိဗ္ဗာန်ကနည်းဆိုပြီးတော့အထာမြတ်ကဖွင့်ထားပါတယ်နော်။သမုဒိယသစ္စာကိုအကျဉ်းအကျံမရှိကုန်စင်အောင်ဟောတော်မူတဲ့နည်းပဲ။ဒါကြောင့်သစ္စာဒိဋ္ဌာရောနည်းအပြောရင်ကုသိုလ်ကံအကုသိုလ်ကံမှန်သမျှဒီပါဋိစ္စလည်းသမုဒိယသစ္စာ။အဲဒီသမုဒိယသစ္စာနဲ့ပတ်သက်လို့ဂတိကရဩဒိဋ္ဌိကြီးယုံမှတန်တရားရှိသလား။မရှိဘူး။သူကကျက်ကျက်နဲ့နဲ့သိတယ်။နောက်တစ်ခုကတော့ဥစ္စနာဒိဋ္ဌာယရဏသုတ်တံမှာဘုရားရှင်ကိုရတော်တိုင်းကဝိဇ္ဇာကြီးဇာတိခါရသတိဖြစ်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ဘောသင်္ခါရကြောင့်ဝိညာဉ်ဖြစ်ဘောဝိညာဉ်ကြောင့်အနယုတ်ဖြစ်ဘောသတိဖြင့်ကြောင့်ကြောင့်ဆက်နွယ်နေတဲ့သဘောတရားတွေကိုဟောတိုင်းမှန်စွာသိခဲ့ရသဘောတရားတွေဆိုကိုဟောတိုင်းမှန်စွာသိပြီးဤကြောင့်ဆင့်ထားနော်ဒါကြောင့်ကြောင့်ကြောင့်ဆက်ပရိစ္ဆာသမုပ္ပါဒသဘောတရားတွေဒီသစ္စာဒိဋ္ဌာရောနိယပါဒိစ္စာလဲသမုဒိယသစ္စာဒီကြောင့်ကြောင့်ဆက်ပရိစ္ဆာသမုပ္ပါဒသဘောတရားနဲ့ခန္ဓာကံကံရဲ့အကျိုးနဲ့ဘာထူးလဲအတူတူပဲနော်လက်တည်ရှိနေတဲ့ပုဂ္ဂိုလ်များကတော့အတူတူဖြစ်တယ်ဆိုတာနောက်တော့နားလည်သွားလိမ့်မယ်ကံကဗရဏထားဟောတာပဲဒီကံမှာအဝိဇ္ဇနာဥပါဒဏ်ကြီးခြံရံထားအဝိဇ္ဇနာဥပါဒဏ်ခြံရံထားတဲ့ဒီကံရဲ့စွန့်အင်ကြဒုက္ခသစ္စာတွေဖြစ်လာတယ်ဆိုပြီးသစ္စာဒိဋ္ဌိရောနီးမှာဟောနေရပရိသတ်ဘုမအဲ့အဝိဇ္ဇနာဥပါဒဏ်ခြံရံထားတဲ့ဒီကံရဲ့စွန့်အင်ကိုမြင်အောင်ကြည့်တဲ့အပိုင်းကတော့ကျန်းသုဆက်သစ္စာဘုဘဆင်းရတဲ့အပိုင်းနဲ့ဂွေးတဲ့အတူတူပဲနော်ဒါကြောင့်ကျန်းသုဆက်သစ္စာသမုပ္ပါဒဘောတရားတိသစ္စာဒိဋ္ဌိရောနီးရပါသစ္စာလေသမုဒိယသစ္စာဒါသမုဒိယသစ္စာကိုတဏိကရဩဒိဋ္ဌိကြီးဒီဟိုတိုင်းမှသာသိကြလားမသိဘူးလားသိတယ်။ယုံမှန်တန်တရားနည်းနည်းမှမရှိဘူး။မကြည့်လိုက်တဲ့အခါကျတော့ဒီသမုဒိယသစ္စာပိုင်းကြည့်ရင်လေအကြောင်းပြရင်သင်္ချာဖြစ်လို့အကျိုးပြသင်္ချာဖြစ်ပုံဆိုတော့အဲဒီအကြောင်းပြပိုင်းမှပြန်ကြည့်လိုက်တော့အတိတိဟေတောပိစ္ဆဣဒာနိဖလပိစ္ဆကဣဒာနိဟေတောပိစ္ဆအတိဖလပိစ္ဆကံပရိနာမိကမဲ့ပါဠိရာကြီးကိုကိုးပြီးတော့ရှင်းရှင်းအထင်ကရာကြီးများပေါ့လေခုလက်ရှိမတန်တင်ထားတာကတော့သမောဟဝိနောတိပိဋကသမုပ္ပါဝိဝိအဖွင့်မှလည်းဒီကတာလေးမတန်တင်ထားပါလားဝိဒုနိမေသံဃာပိဋကသမုပ္ပါဝိဝိအဖွင့်ဘောဆက်ကကထာမှလည်းဒီကတာလေးကိုမတန်တင်ထားပါလားအရှင်ဘုရောတမထေရကလည်းသူ့ရဲ့အမိမတသင်္ကအမိရတဲ့တင်းကြံကျန်တဲ့မှာဒီကတာလေးကိုထည့်သွင်းပြီးတော့မတန်တင်သွားပါလားနော်အားဆိုရလည်းအတိတ်ကမိလိုပြောထားတဲ့အဝိဇ္ဇာတနာဥပါဒနိခရကံဆိုတဲ့အကြောင်းတရား၅ပါးကြောင့်ဒီဘောမှာဝိညာဉ်ကရောတလရဏဘာသာဝေဒနာခေါ်တဲ့အကျိုးတရား၅ပါးခန္ဓာ၅ပါးယုတ်တရားနံတရားတွေသင်ရှာဖြစ်ရတယ်။ဒီဘဝမှာပြုစုပြည့်စုံနေတဲ့အဝိဇ္ဇာတဏ္ဍဥပါဒဏ္ဍိခါရကံဆိုတဲ့အကျိုးတရား၅ပါးဆိုတော့နောက်အနာဂတ်မှာ ဝိညာဉ်နဲ့ရောက်တဲ့နာဖတာဝိရဏခေါ်တဲ့အကျိုးတရား၅ပါးခန္ဓာ၅ပါးယုတ်တရား၅တရားတွေသင်္ချာဖြစ်မယ်ဒီလိုပြောတယ်အဲ့ဒီပြောတဲ့စကားအရာနည်းနည်းလေးဒီကောင်ကြီးတွေပြန်ဆက်ပြေးနေတော့ဒီဘဝမှာမြင့်ဆုံးပြောထောင်နေတဲ့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံကြီးကဒီဘဝဝိညာဉ်နဲ့ရောက်တဲ့နာဖတာဝိရဏခေါ်တဲ့အကျိုးတရား၅ပါးရဲ့အကြောင်းကြီးဟုတ်လား
မဟုတ်ဘူး
ဒီဘဝမှာသိရှိနေတဲ့ဝိညာဉ်နဲ့ရောက်တဲ့နာဖတာဝိရဏခေါ်တဲ့အကျိုးတရား၅ပါးတို့ရဲ့အကြောင်းရင်းဖြစ်တဲ့အဝိဇ္ဇာနာဥပါဒံကိစ္စကံတင်းကဘယ်တော့မှဖြစ်ခဲ့လဲအတိတ်ကအတိတ်ကပြုလို့ပြုထောင်ခဲ့တဲ့အဝိဇ္ဇာနာဥပါဒံကိစ္စကံကြောင့်ဒီဘဝမှာဝိညာဉ်နဲ့ရောတက်လာတဲ့ဖတ်တာဝေဒနာခေါ်တဲ့အကျိုးတရားထင်ရှားလာဖြစ်တယ်။အဲလိုဖြစ်တဲ့ကိုယ်ဟောင်းတိုင်းမှန်စွာသိအောင်အရိယာတတော်ကောင်းမှန်ခြင်းနဲ့ရှိပါလား။အဲလိုသိမှသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာကိုသိပါလား။အဲ့ဒီတော့ဒီအတိတ်ကိုလမ်းမရှိရင်အတိတ်ကဝိသရဏဥပါဒံသင်္ခါရကံကြောင့်ဒီဘဝမှာရုပ်တည်နာနေထင်ရှားဖြစ်တာဘယ်လိုသိမလဲ။မရှိလို့မသိအလားတူမဏိဘောမဖြစ်လို့ပြောထားနေတဲ့အဝိဇ္ဇာရဏဥပါဒံသင်္ခါရကံဤရှိဒီဝိဇ္ဇာရဏဥပါဒံသင်္ခါရကံဤကြောင့်နောက်အနာဂတ်မှာဝိညာဉ်နဲ့ရောတက်လာတဲ့ဖက်ကဝိညာဉ်ခေါ်တဲ့အကျိုးတရားငါးပါးဒုက္ခသစ္စာတရားတွေသင်ရှားဖြစ်မယ်နောက်အနာဂတ်ကိုလမ်းမရှိခဲ့ဘူးဆိုရင်လည်းဒီဘဝပြုလို့ပြောထားနေတဲ့အဝိဇ္ဇာရဏဥပါဒံသင်္ခါရကံဤကြောင့်နောက်အနာဂတ်မှာဒီဒုက္ခသစ္စာတရားသင်ရှားဖြစ်မယ်ဆိုတော့ဘယ်လိုသိမလဲမသိနိုင်ဘူးသူများအကျိုးနဲ့ပဲလွန်ရဒီကြောင့်ကပြိဿတမုခသဘောတရားဆိုတာကအမြဲဖြင့်တမုခသစ္စာကဒုက္ခသစ္စာဖြစ်ပုံဆိုတဲ့အပိုင်းကလူများအပြောနဲ့လွန်ရမယ်အပိုင်းဟုတ်လားမဟုတ်ဘူးကိုယ်တိုင်မြတ်ဖို့ဖွင့်ဖို့သိမြင်အောင်ရှိရမယ်အပိုင်းကံတက်ခုဖြစ်တယ်ဒါကြောင့်အနာဂတ်ကိုလက်မရှိရင်လည်းဒီကြောင့်ကပြိဿတမုခသဘောတရားကိုပုံစံမှန်သိနိုင်မလားမသိနိုင်ဘူးနော်ခုဒီကတိကရအိုရင်းတဲ့အကြီးကသမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တဲ့အပိတ်မှလည်းသူ့မှာတန်လျက်ရှိလားမရှိဘူးနေကင်ကဉာဏ်မှန်တန်လျက်မရှိဘူးဘာကြောင့်လဲကိုယ်တိုင်မျက်မှောက်ဖွင့်ဖို့ပြနေတယ်နောက်တစ်ခုတတိယကအိုရင်းတဲ့ကြီးဒီနိရောဓသစ္စာတရားနဲ့ပတ်သက်တယ်လေကိုယ်တိုင်မျက်မှောက်ဖွင့်ဖို့ပြတယ်တန်လျက်မရှိဘူးနိရောဓခေါ်တဲ့ရုပ်နာတို့ရဲ့ဇုံကြီးရဲ့